Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဖေဖော်ဝါရီလ1ရက်တနင်္လာနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို line to meter 24 25 30 minutes နဲ့ 50 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားပေါ်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမက်ခင်ပြူထွန်းနဲ့အတူညပေးမှာပါပြည်သူ့လွှတ်တော်ကိုယ်စားလှယ်ရေးအနေနဲ့ဒီကနေ့မှာလွှတ်တော်တက်ရောက်နိုင်တဲ့အပေါ်ဂွန်ယူကြောင်းရန်ကုန်အခြေစိုက်နိုင်ငံတကာတာဝန်တွေကညင်ညက်ထုတ်ပြန်တာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကဒီ yes gun တစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်မှုအတွင်းလူ9ဦးထပ်မံသေဆုံးသွားတာဒီလိုထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှာဖောင်ရေ
ကောင်းပါပြီရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမအစည်းအဝေးတွင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌတေကလွှတ်တော်အမှတ်ရပေါ်တိုက်တွန်းချက်နဲ့ပတ်သက်ပြီးကြားကြမှာကတော့
ဥပဒေပြုသူသည်ဥပဒေချိုးဖောက်သူမဖြစ်เสียဆိုတဲ့ဆိုရေးစကားနဲ့လွှတ်တော်ဆိုင်ရာဥပဒေနီးဥပဒေစီမီစီကန်တို့ကိုလေးလာဖတ်ရှုပြီးလေးစားလိုက်နာခြင်းဖြင့်ကိုယ်စလဲများ
လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒါပြင် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေခန့်အပ်မဲ့အကြောင်းပြင်လွတ်တော်အမတ်တွေရဲ့မျှော်လင့်ချက်နဲ့လွတ်တော်ကိုယ်စလဲတဲ့တွေအပေါ်ပြည်သူတွေရဲ့မျှော်လင့်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ထိတ်တဲရောက်တဲ့တွေကိုကိုအောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးပါအောင်ရှင်
ပြည်သူ့ရဲ့ရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရေးအနေနဲ့ဒီကနေ့မှလွှတ်တော်တက်ရောက်နိုင်တဲ့အပေါ်ဂွန်ယူကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အခုလိုသမိုင်းဝင်နေ့ရက်မျိုးရရှိအောင်ဆောင်ကျဉ်းနိုင်ခဲ့တဲ့ဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လည်းအမေရိကန်တန်ယုံအနေနဲ့ဂွန်ယူကြောင်းနဲ့နိုင်ငံတော်ဝန်ဒီမိုကရေစီမြင့်တင်နိုင်ရေးလွှတ်တော်အမတ်သစ်တွေကိုဆက်လက်ထောက်ခံအားပေးကူညီသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ကနေဒါတန်ယုံကလည်းလွှတ်တော်ကိုယ်စားလှယ်ရေးအနေနဲ့ဒီမိုကရေစီပေါ်ဆောင်ရေးအမှန်တကယ်အကောင့်ထဲပေါ်လာအောင်ဆောင်ရွက်နိုင်ဖို့ဆန္ဒပြုကြောင်းကြေညာချက်ထုတ်ပြန်ပါတယ်ဒါအပြင်ငင်းကျဲတဲ့ဒီမိုကရက်တစ်ပြည်ထောင်စုကြီးပေါ်ပေါက်လာအောင်ဆောင်ရွက်မယ်အစိုးရသည်နဲ့အတူလက်တွဲကူညီဆောင်ရွက်သွားဖို့လည်းမျှော်လင့်ထားကြောင်းကနေဒါတန်ယုံရဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ထွေထွေရွေးကောက်ပွဲမှာလွှတ်တော်နေရာအများစုအနိုင်ရရှိထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုလွှတ်တော်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကဦးဆောင်ပြီးလွှတ်တော်ဒီကနေ့တက်ရောက်ကြပါတယ် NLD ပါတီကလွှတ်တော်နှစ်ရက်လုံးမှာလွှတ်တော်အမတ်80ရာခိုင်နှုန်းကျော်နဲ့အများစုနေရာရထားတာပါအရင်ကစစ်တပ်ဗိုလ်ချုပ်ကြီးတွေဖြစ်ကနေအရက်ဝက်ပြောင်းထားသူအများစုပါတဲ့ပြည်အောင်စစ်ချက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီဝင်တွေဒီတစ်ခါလွှတ်တော်ထဲမှာစုစုပေါင်း41ယောက်သာပါတော့တဲ့အတွက်နှစ်ပေါင်း50ကျော်စစ်တပ်ရဲ့ချုပ်ကဲမှုဟာအဆုံးသတ်သွားပြီလို့ထင်မြင်ယူဆမှုတွေရှိပါတယ်ဒါပေမဲ့ဖွဲ့စည်းပုံအရလက်ရှိလွှတ်တော်မှာတမရော်သားကိုယ်စားလှယ်25ရာခိုင်နှုန်းကတော့ဒီတမရော်သားကိုယ်စားလှယ်တွေအနေနဲ့ဆက်လက်ပါဝင်နေစေဖြစ်ပါတယ်ခင်ဗျာ
သမိုင်းစဉ်ဆက်တရုတ်ပြည်မကြီးအစိုးရလွှမ်းမိုးမှုကိုစတင်လာခဲ့တဲ့တိုင်ဝမ်တိုက်ခံပါတီဟာပြီးခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာမဲများစုအနိုင်ရပြီးတဲ့နောက်ပရမဆုံးချိန်လွှတ်တော်အစည်းအဝေးကိုဒီကနေ့တင်းတင်းလာနေမှာစတင်ပါတယ်။တရုတ်အစိုးရနဲ့ဆွေးနွေးမှုတွေညှော်နေသွားပြီးပြည်တွင်းနိုင်ငံရေးမှာအပြောင်းအလဲတွေဖြစ်လာစေမယ့်အကြောင်းအရာတွေကိုလွှတ်တော်ပထမနေ့မှာပဲဆွေးနွေးခဲ့ကြပါတယ်။တိုင်ဝမ်ရဲ့အတိုက်ခံပါတီကြီးဖြစ်တဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကိုအမျိုးသားရေးဝါဒီ Nationalist Party ရဲ့အာဏာရှင်ဆန်တဲ့အုပ်ချုပ်မှုကိုထိန်းချုပ်ဟန်တာဖို့အတွက်1980ပြည့်လွန်နှစ်တွေမှာဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့လွှတ်တော်နေရာ113နေရာမှာ DPP ပါတီက68နေရာကိုအနိုင်ရခဲ့တာပါ။ဒါဟာပါတီအတွက်ပရမဆုံးအချိန်အနိုင်အခုလိုမျိုးအနိုင်ရခြင်းလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လသမရရွေးကောက်ပွဲမှာ DPP ပါတီဥက္ကဋ္ဌချန်အင်ဝမ်အနိုင်ရလိုက်တာကြောင့်လည်းအမျိုးသားဝါဒီတွေရဲ့ရှင်းနှစ်ကြအုပ်ချုပ်ရေးအဆုံးသတ်သွားစေခဲ့တာပါ။ဒါပေမဲ့လည်းဒီ DPP ပါတီအနေနဲ့အမျိုးသားဝါဒီဝန်ကြီးချုပ်နဲ့အတူလက်တွဲအလုပ်လုပ်ရအောင်ပါ။လွှတ်တော်တက်တဲ့ပထမနှစ်ဝက်အစမှာလွှတ်တော်တဲ့အနေနဲ့မြို့သားဝါဒီဝန်ကြီးချုပ်ချန်ဆန်းချန်နဲ့အတူလက်တွဲပြီးတော့ပါတီနဲ့ပြည်စလုံးရဲ့ထောက်ခံမှုနဲ့ဥပဒေချမ်းတွေကိုပြဋ္ဌာန်းသွားနိုင်လိမ့်မယ်လို့လေလာသူတွေကမျှော်လင့်ထားကြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီရွေးကောက်ပွဲအပြီးဝန်ကြီးချုပ်ဖြစ်လာခဲ့တဲ့မစ္စတာချန်ဟာတမာတမန့်ချပြီးအများဆန္ဒကိုလက်ခံတက်သူတယောက်ဖြစ်နေရှုမြင်ခံထားရတာပါရှင်။
ဇီကာဗိုင်းရပ်စ်ကူးစက်ပြောင်းပေါက်မှုအခြေအနေနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာဖို့သင့်မသင့်ဆိုတဲ့အဆုံးဖြတ်ချက်ချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဂျနီဗာမှာဒီကနေ့အစည်းအဝေးတည့်ရကျင်းပဖို့ရှိပါတယ်2013ခုနှစ်ကအနောက်အာဖရိကမှာဖြစ်သွားတဲ့လူသေးသေးလောက်တဲ့ Ebola ရောဂါနဲ့ပတ်သက်လို့တုံ့ပြန်ဆောင်ရွက်မှုနှောင့်နှေးခဲ့တာကြောင့်ကုလသမဂ္ဂအေဂျင်စီအနေနဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ကြုံခဲ့ရပါတယ်ဒီတစ်ခါမှာတော့ချိန်ကတစ်ချိန်ဖြစ်ပွားတဲ့ရောဂါအတွက်အထူးတလဲတုံ့ပြန်ဆောင်ရွက်နေကြပါတယ် Zika virus ကြောင့်မွေးရပါချုံရင်မှုတွေနဲ့ကလေးတွေမွေးလာတယ်ဆိုပြီးတနည်းအားရှိနေကြတဲ့တောင်အမေရိကတိုက်မှာဒီယောဂပိုးခက်မြန်မြန်ကူးဆက်ပြန့်နှံ့နေတယ်လို့ WHO ကဆိုပါတယ် လွန်ခဲ့တဲ့နှစ်တော်များများကရရှိထားတဲ့မှတ်တမ်းအချို့အရာအရှိတောင်အရှမှာလည်းဒီယောဂပြန့်နှံ့နေခဲ့ပြီးသားဖြစ်နိုင်တယ်လို့ကုလသမဂ္ဂကယုံကြည်နေပါတယ်။ချိန်ကနေဖြစ်တဲ့ယောဂလက္ခဏာတွေလိုပဲဇီကာဗိုင်းရပ်စ်ပိုးဟာလည်းယောဂပြင်းထန်လေးမရှိပဲသေစီလောက်တဲ့အထိဖြစ်လေမရှိသလိုချိန်ကနေကူးဆက်တဲ့သွေးလင်တုပ်ကွေးနဲ့အဆင့်မြင့်ကြိုက်တာအသက်ရှူချက်တာမျိုးတွေလိုယောဂတွေနဲ့သာမှားယွင်းယူဆလေးရှိတာပါ။ဒီနှစ်မှာထိုင်းနိုင်ငံတော်ကအဲ့ဒီယောဂကူးဆက်ခံရသူတူရှိတယ်လို့အမေရိကန်ဆေးပညာဂျာနယ်တစ်ခုမှဖော်ပြပါရတယ်။သွေးလင်တုပ်ကွေးယောဂကြောင့်အသက်38နှစ်အရွယ်ထိုင်းသေးဆောင်တူပြီးခဲ့တဲ့လကကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ
။ဗီယက်နမ်နိုင်ငံဟိုချီမင်းမြို့ဟာတမိုင်းမှာအသက်အရွယ်ကြီးရင်သူတွေအလင်းမြန်ဆုံးလုံးနဲ့တိုးပွားလာနေတဲ့နေရာပါ။ကမ္ဘာပေါ်မှာအသက်အရွယ်ကြီးတဲ့သူတွေရာဂိုင်နှုန်းအဖြစ်အများဆုံးရှိနေတဲ့နေရာတွေဟာဂျပန်နဲ့ဖင်လန်နိုင်ငံတွေလို့ထင်ရှားကြသူတွေအတွက်တော့ဒီသတင်းကအံ့အားသင့်ကောင်းသင့်နိုင်ပါတယ်။နောက်ထပ်15နှစ်လောက်ကြာရင်ဖင်လန်နိုင်ငံမှာအသက်65နှစ်အထက်လူဦးရေဟာတိုင်းပြည်လူဦးရေရဲ့9ရာဂိုင်နှုန်းကနေ14ရာဂိုင်နှုန်းအထိရှိလိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒီသားတွေအိမ်နီးချင်းတရုတ်နဲ့မြန်မာနိုင်ငံတွေမှာတော့နောက်ထပ်25နှစ်လောက်ကြာမှအဲ့ဒီအခြေအနေကိုရောက်နိုင်တာပါ။အသက်အရွယ်ကြီးရင်သူတွေပို့ပြီးတော့များလာတဲ့အတွက်လုပ်ငန်းခွင်မှာလှုပ်သားအင်အားနှဲပါမှုတွေဖြစ်လာလိမ့်မယ်လို့ကမ္ဘာ့ဘဏ်ရဲ့ဗီယက်နမ်နိုင်ငံဆိုင်ရာအကြီးအကဲဖစ်တိုရီယာကွာကွာကဟိုချီမင်းမြို့မှာပြောသွားပါတယ်။ဈေးပေါ်ပေါ်ရတဲ့အလုပ်သမားတွေကြောင့်စီးပွားရေးလုပ်ငန်းတွေကိုအဓိကလဲပတ်ထားနိုင်တဲ့ဗီယက်နမ်နိုင်ငံဟာဒေသရင်းနိုင်ငံတွေထဲမှာတော့2015ခုနှစ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2014ခုနှစ်ထက်ပိုပြီးတော့မြင့်မားခဲ့တဲ့တစ်ခုတည်းသောနိုင်ငံပါ။ဒါပေမဲ့ဒီတိုးတက်မှုအတိုင်းဆက်ပြီးတော့ထားနိုင်ပုံမှာကတော့အလုံးလုံးကိုင်းနိုင်သူအရေးအထွတ်နည်းပါလာတာကတိုင်းပြည်အတွက်စိုးရိမ်စရာအချက်ဖြစ်လာနေပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းနေတဲ့မူဝါဒချမှတ်သူတွေအတွက်လည်းစိန်ခေါ်မှုတွေတိုးလာစေတာပါရှင်။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
လည်လာနေကြပဲသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါရယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်မဲ့သမ္မတကိုယ်စားလှယ်လောင်းနေရလာပေါင်းတော်ကြအကျိန်းနဲ့ရှင်ပြိုင်မဲ့ဆက်စည်းရုံးကြပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတော့အနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Iowa ကလူစုဟာ Republican နဲ့ Democrat Party တွေရဲ့ Caucus Party တွင်ရွေးကောက်ပွဲတွေအတွက်စတင်မဲပေးတော့မှာပါလူစုကောက်ခံမှုစစ်တမ်းတွေအရ Republican နဲ့ Democrat Party ကသမ္မတကိုယ်စားလှယ်လောင်းနေရသူမသားကိုမသားအနေထားမှာရှိနေပြီးလူစုထောက်ခံမှုအနေငယ်သာရရှိတဲ့ကိုယ်စားလှယ်လောင်းနေလဲဈေးကောင်းကောင်းနဲ့ဆက်လက်ရှင်ပြိုင်နေစေဖြစ်ပါတယ်Republican Party ဘက်မှာတော့ Texas အထက်လွှတ်တော် Matt Ted Cruz ထက်မဲအသားနဲ့ရှေ့ဆုံးကပြင်းနေတဲ့ billionaire တထဲကြီး Donald Trump က Ted Cruz ဟာကနေဒါမှာမွေးဖွားသူဖြစ်တယ်လို့ပြောဆိုပြီး Mr. Cruz ကလည်းအခြေအနေဟာ Anniary နဲ့ပြည့်နေနေပြီးတရားစင်စားဆောင်ရွက်ဖို့လိုတယ်လို့ပြောပါတယ် Democrat Party ဘက်မှာလည်းနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ Democrat Socialist အုပ်ဖြစ်ကိုကိုကိုကြီးညာထားတဲ့ဘာမောက်ပြည်နယ်ထက်လွှတ်တော် Matt Bernie Sanders ဟာတဦးနဲ့တဦးမဲသိမ့်မကွာတဲ့အနေအထားမှာရှိနေပါတယ်ခင်ဗျာ
စီးရီးယားညီညီရေးဆွေးနွေးပွဲတွေမတိုင်ခင်အရင်ဆုံးကင်တွယ်ဖြည့်ရှင်ပေးဖို့အဓိကအတိုက်ခံအဖွဲ့ကတောင်းဆိုထားတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့ညီနိုင်ဆွေးနွေးမှုတွေမှာတိုးတက်မှုတချို့ရှိခဲ့ပြီးတဲ့နောက်ကုလသမဂ္ဂအထူးကူစလဲစတီဖန်ဒီမစ်စတူဝါဟာဒီကနေ့မှလည်းအတိုက်ခံကူစလဲတွေနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဆက်လက်တွေ့ဆုံဆွေးနွေးနေပါတယ်။အတိုက်ခံအဖွဲ့နဲ့အရင်ဆွေးနွေးနိုင်ဖို့အတွက်အစိုးရကူစလဲတွေနဲ့ဒီကနေ့တွေ့ဆုံမဲ့အချိန်ကိုမစ္စတာဒီမစ်စတူဝါရွှေ့ဆိုင်းခဲ့ရပါတယ်။ညီညီလုပ်ငန်းစဉ်တွေမှာတိုက်ခန့်တွေပါဝင်လာလိမ့်မယ်လို့သူအခိုင်အမာယုံကြည်ပြီးအကောင်းမြင်ချတယ်လို့အထူးကိုယ်စားလှယ်ဒီမစ္စတာဝါကပြောပါရယ်။ညီညီဆွေးနွေးပွဲကိုကျင်းပဖို့စီစဉ်ထားတာထက်9ရက်နောက်ကျပြီးမှပြီးခဲ့တဲ့တောက်ကြနေ့ကမှစတင်နိုင်ခဲ့တာဖြစ်ပြီးတော့ကျင်းပတဲ့ပထမနေ့မှာပဲအတိုက်ခံကိုယ်စားလှယ်တွေကဆွေးနွေးပွဲကိုသတိမောက်ခဲ့ကြပါသေးတယ်။ဒါပေမဲ့ဒီတနင်္ဂနွေနေ့ကဆွေးနွေးပွဲကတော့ဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီပေးရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခဲ့တာကြောင့်အားရစရာကောင်းပြီးအပြုသဘောဆောင်တယ်လို့စီးရီးယားတိုက်ခန့်ပြောခွင့်ရတူကပြောပါရယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရဲစခန်းတစ်ခုကိုအထေကံဘုံးကွဲတိုက်ခိုက်မှုအတွင်းလူ9ဦးထက်မနည်းသေဆုံးပြီး20လောက်ဒဏ်ရာရသွားပါတယ်။အထေကံဘုံးကွဲသမားရဲစခန်းစီကိုချင့်ကပ်လာနေစဉ်မှာလုံခြုံရေးတွေကသတိထားမိပြီးတော့တားဆီးစဉ်အဲ့ဒီအကြမ်းဖက်သမားဟာအထေကံပြီးတော့ဘုံးပေါက်ခွဲလိုက်တာလို့ကဘူးရဲဌာနရာဇဝတ်မှုစုံစမ်းစစ်ဆေးအကြီးအကဲဗိုလ်ချုပ်ကြီးဖာရီဒွန်းအိုဘိုင်ဒီကသတင်းတောက်တွေကိုပြောပါတယ်။တရားရသူတွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားတွေပတ်ဝန်းကျင်ပြီးအဲ့ဒီအကြမ်းဖက်သမားတွေဟာတိုင်းပြည်ရဲ့ရန်သူဖြစ်တယ်လို့လည်းပြစ်တင်ဝေဖန်သွားပါတယ်။ဘုံခွဲတိုက်ခိုက်မှုပြီးပြီးချင်းမှာပဲဒါဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောပါတယ်။သတင်းတော်တွေကိုပေးပို့တဲ့ကြေညာချက်ထဲမှာတော့ဒီ Yes Gun အပေါ်ဝါမှာရဲဝန်နှန်းတွေစုဝင်နေကြတော့တိုက်ခိုက်ခဲ့တာလို့အကြမ်းဖက်အဖွဲ့ပြောခွင့်ရကဆိုပါတယ်။အာဖဂန်ဆိုရနဲ့တာလီဘန်ကြားနောက်တစ်ကြိမ်တွေ့ဆုံဆွေးနွေးပွဲတွေမတိုင်ခင်ဒီကနေ့မှာအခုလိုထပ်မံတိုက်ခိုက်မှုဖြစ်ပွားခဲ့တာပါခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကကြီးရွာတစ်ခုကိုစစ်သွေးကြွအဖွဲ့ဘိုကိုဟာရမ်ကဝင်ရောက်တိုက်ခိုက်တာကြောင့်လူငန်းဆက်ထံမှနေသေဆုံးသွားပါတယ်။မိုင်ဒီဂူရီမြို့အနီးဒါလိုရီကြီးရွာရဲကိုမနေ့ကတနင်္ဂနွေနေ့ညနေပိုင်းမှာအစိုးရအစ္စလာမစ်အဖွဲ့ကဝင်ရောက်စီးနင်းပြီးလူတွေကိုပစ်ခတ်ပြီးတော့အိမ်တွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အသေးခံဘုံဖောက်ခွဲသူအမျိုးသမီး၃ဦးကလူရှို့ထွေးတဲ့နေရာတစ်ခုမှာအသေးခံဖောက်ခွဲခဲ့တာကြောင့်ထိခိုက်ပျက်စီးမှုပိုပြီးတော့များခဲ့တယ်လို့စစ်သားတို့ကပြောပါတယ်။ဆွန်ရောက်ဖွဲ့ဘိုကိုဟာရမ်ဟာ2014ခုနှစ်ကချီးပေါ်ကျွေးရွာအလယ်တန်းကျောင်းတစ်ခုက10ကျော်သက်မိန်းကလေးငယ်286ယောက်ကိုပြန်ပြီးဆွဲဖမ်းဆီးခဲ့ပြီးကဘာတိအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ဖမ်းဆီးခံခဲ့ရတဲ့ကျောင်းသူ300နီးပါးထဲမှာ58ယောက်သာပြန်လည်လွတ်မြောက်ခဲ့ပြီးတော့200ကျော်ကတော့ပျောက်ဆုံးနေသေးပါရှင်။ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့မှကွန်ပျူတာတို့ကကြေညာပေးခဲ့တာပါ။ခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြင့်ချက်တွေကိုထုတ်လွှင့်ပေးပါမယ်။အရင်ဆုံးအနေနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတက်ကလွှတ်တော်အမှတ်တွေပေါ်တိုက်တွန်းချက်တွေကိုတင်ပြပေးပါမယ်။ဒုတိယအကြိမ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌတက်ကဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာပြည်သူတွေကိုစားဥပဒေပြုကြမဲ့လွှတ်တော်မှတ်တွေအနေနဲ့ကိုယ်တိုင်ဥပဒေတွေကိုမချိုးဖောက်ကြဖို့တိုက်တွန်းလိုက်ပါတယ်။2015ခုနှစ်ထွေထွေရွေးကောက်ပွဲမှာအပြတ်သက်အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမအစည်းအဝေးမှာရွေးကောက်ခံပြည်သူ့လွှတ်တော်အမှတ်တွေဒီကနေ့ဂတိသက်စာပြုလက်မှတ်ရေးထိုးခဲ့ကြစဉ်မှာလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတိုက်တွန်းလိုက်တာပါ။နေပြည်တော်ရောက် VOA မြန်မာပိုင်းရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကအကြောင်းစုံကိုပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့ကျင်းပတဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်မှာမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုအလုပ်မှုဆောင်လည်းဖြစ်တာမွေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းမြင့်ကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပြီးတဲ့နောက်အခုလိုဦးဝင်းမြင့်ကနှုတ်ခွန်းဆက်စကားပြောဆိုလိုက်တာပ
ါလွှတ်တော်ကိုယ်စားလှယ်များခင်ဗျာဒီနေ့ဟာမြန်မာနိုင်ငံရေးသမိုင်းကြောင်းမှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဂုဏ်ယူစရာနေ့တစ်နေ့ဖြစ်ပါတယ်အထွေထွေရွေးကောက်ပွဲများကျင်းပပြီးပြည်ပြင်ပြောင်းလဲရေးအတွက်ပြည်သူလူထုရဲ့စံတန်းနဲ့အညီဒုတိယအကြိမ်လွှတ်တော်ကြီးပေါ်ပေါက်လာခြင်းဖြစ်ပါတယ်ပြည်သူများလူလားမျိုးလင့်တောင်းတနေတဲ့ဒီမိုကရေစီရေးလူ့အခွင့်အရေးနဲ့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးတို့အတွက်နိုင်ငံသူနိုင်ငံသားများက၎င်းတို့ကိုယ်စားလုပ်ပိုင်ခွင့်လွှတ်အပ်ခြင်းခံရတဲ့ပုဂ္ဂိုလ်များဖြစ်ကြပါတယ်လွှတ်တော်ကိုယ်စားများခင်ဗျာပြည်သူကိုယ်စားလှယ်များဖြစ်ကြသည်နှင့်အညီမိမိတို့ရဲ့အပြော့အဆိုးအပြုအမူအနေထိုင်တွေကလည်းအလွန်အရေးကြီးလာပါတယ်ဥပဒေပြုသူသည်ဥပဒေချိုးဖောက်သူမဖြစ်เสียဆိုတဲ့ဆိုရေးစကားနှင့်အညီလွတ်တော်ဆိုင်ရာဥပဒေဤဥပဒေစီမီစီကံတို့ကိုလေ့လာဖတ်ရှုပြီးလေးစားလိုက်နာခြင်းဖြင့်ကိုယ်စားလှယ်များရဲ့ဂုဏ်ယူကိုပြသစီလိုပါတယ်
ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီမိုကရေစီလူ့အခွင့်အရေးစံနှုန်းတွေအရသဘောထားကြည့်ကြဖို့တိခံခွင့်လွှတ်ကြဖို့နဲ့ပူးပေါင်းဆောင်ရွက်ကြရင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ကြဖို့ကိုလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌအသစ်ဦးဝင်းမြင့်ကတိုက်တွန်းလိုက်ပါတယ်ပြည်သူ့လွှတ်တော်ယုံညွှန်ကြားရေးမှူးဥက္ကဋ္ဌနိုင်ကလည်းအရက်သားအစိုးရစစ်စစ်တက်လာတော့မယ်လွှတ်တော်ရဲ့အခမ်းအနားနဲ့ပတ်သက်လို့အခုလိုပြောဆိုသွားပါတယ
်အရင်ပြည်သူ့လွှတ်တော်ပထမကြိမ်မှာတော့အရင်နာကအစိုးရပေါ့နော်သူတို့ရဲ့စီမံဆောင်ရွက်မှုနဲ့ကျွန်တော်တို့ဝန်ထမ်းတွေကနောက်ကအဲ့ဒီစီမံတိုင်းဆောင်ရွက်သွားတာပေါ့အခုဒုတိယအချိန်မှာတော့ကျွန်တော်တို့ပြည်သူ့လွှတ်တော်အရုံးနဲ့ကုပြောင်းရေးကာလကိုကိုယ်တိုင်အစအဆုံးစီစဉ်ဆောင်ရွက်ခဲ့ပါတယ်
တမိုင်းတွင်မဲ့ဒုတိယအချိန်ပြည်သူ့လွှတ်တော်မှာပထမဆုံးမျိုးသမီးတပါပတိအဖြစ်တာဝန်ပေးအပ်ခြင်းခံရတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ချောင်းစုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ထေးကျွယ်ကတော့နိုင်ငံရေးမှာမျိုးသမီးတွေရဲ့အခမ်းအနားပုံမပါဝင်ခွင့်ရတဲ့အပေါ်ဂုဏ်ယူတယ်လို့ပြောပါတယ်
နောက်လဲဟိုအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်ရည်မြည်သလိုသူတို့နေရာပေးပြီးတော့ဆောင်ရွက်ကြမှာဖြစ်ပါတယ်
။လိလာသူဖြစ်တက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမ္မတတာမတ်ကြီးရိုလင်ကိုဘီယာကလည်းမြန်မာပြည်သူတွေရဲ့ဆန္ဒအရပေါ်ပေါက်လာတဲ့လွှတ်တော်အစ်ကိုကြိုဆိုပါတယ်လို့အခုလိုပြောပါတယ်
။ Because I think this is the first really concrete institutional
ဒါရေကောက်ပွဲရလာရဲ့ပထမဆုံးတကယ်ကိုခိုင်မာတဲ့အဖွဲ့အစည်းဖြစ်နေအဓိပ္ပာယ်တက်ရောက်တဲ့လွှတ်တော်ဖြစ်ပါတယ်တဲ့ပြည်သူလူထုရဲ့ဆန္ဒကိုအလေးနဲ့ဖော်ထုတ်နိုင်ခဲ့တဲ့ရလာလေးဖြစ်တယ်လို့ပြောပါတယ်လွှတ်တော်သဘာဝပတိနောက်ဥက္ကဋ္ဌရွေးချယ်ဂရိသစ္စာပြုကြပြီးအချိန်တိုတိုအတွင်းတိတိယယောက်ကျင်းပနိုင်ခဲ့တာတွေ့ရတယ်လို့ဆိုပါတယ် EU ဥရောပသမ္မဂကပြည်သူလူထုကိုစားသူတက်ရောက်ခွင့်ရတဲ့အတွက်ဂုဏ်ယူဝင်ရောက်တယ်လို့ပြောဆိုသွားတာပါအရွေးကောက်ခံကိုစလေ323ဦးအနက်ပြည်သူ့လွှတ်တော်ကိုစလေ155ဦးပါဝင်တဲ့မ မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမနေ့ကိုပြည်ခိုင်ပြောပါတီရဲ့နိုင်ရလွှတ်တော်ကိုယ်စားလှယ်နှစ်ဦးဖြစ်တဲ့ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့ဦးညံထွန်းတို့ကြိုတင်ခွင့်ယူပြီးမတက်ရောက်ခဲ့ကြပါဘူး။ဒုတိယကြိမ်ပြည်သူ့လွှတ်တော်မှာပြည်ခိုင်ပြောပါတီကကိုယ်စားလှယ်30၊တိုင်းရင်းသားပါတီတွေက38ဦးနဲ့တက်မတော်သားကိုယ်စားလှယ်130ဦးပါဝင်ပါတယ်။ဒုတိယကြိမ်မျိုးသားလွှတ်တော်ကို February 3ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးပြည်သူ့လွှတ်တော်အစည်းအဝေးတွေကိုတော့ February 4ရက်နေ့မှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ရှင်
။ Talking ဆိုဝင်းမင်းမြန်တင်ပြခဲ့တာပါ။ခုဆက်လက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေခန့်အပ်မဲ့အကြောင်းကိုတင်ပြပေးပါမယ်။မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေကိုပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကိုသာရွေးချယ်သွားမယ်လို့ပါတီဗဟိုအလုပ်မှုဆောင်ဦးဝင်းထိန်က VOA နဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။တိုင်းနယ်ပြည်နယ်မှာဖွဲ့မဲ့အစိုးရအဖွဲ့မှာတော့တိုင်းနယ်ပြည်နယ်မှာရှိတဲ့တိုင်းသားပါတီကလူတွေပါဝင်ဖို့စီစဉ်သွားမယ်လို့လည်းပြောပါတယ်။ပါတီအနေနဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပါတီဝင်တွေကလည်းအကြတိလိုက်စားခြင်းအထူးရှောင်ဖို့လည်းတင်ကြားစွာသတိပေးထားတယ်လို့ပြောပါတယ်။အကြောင်းစုံကိုတော့နေပြည်တော်လွှတ်တော်မှာကိုယ်တိုင်သတင်းသွားယူနေတဲ့ VOA သတင်းတော်မှမေခါကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားတဲ့ NLD ပါတီအနေနဲ့လှုပ်တော်နေရစလုံးမှာကိုယ်စားလှယ်အများဆုံးရရှိထားပြီးတမရကူပါရွေးချယ်ခွင့်ရထားသလိုတိုင်းနယ်ပြည်နယ်အစိုးရတွေကိုလည်းဖွဲ့စည်းရမှာဖြစ်ပါတယ် NLD ပါတီအနေနဲ့တိုင်းရင်းသားဒေသတွေမှာဝန်ကြီးချုပ်နေရာတွေကိုပါတီရင်းကကိုယ်စားလှယ်တွေကိုသာခံထားမှာဖြစ်ပေမဲ့တိုင်းနယ်ပြည်နယ်အစိုးရတွေမှာတော့တိုင်းရင်းသားတွေကိုထည့်သွင်းတော်ဖို့ရည်ရွယ်ထားတဲ့အကြောင်းဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကအခုလိုပြောပြပါတယ်
ဘယ်လိုအခြေခံဥရိယတိုင်းနယ်ပြည်နယ်ဥထာရီကသမတခံဒါပေမဲ့ကျွန်တော်တို့ကမူရဟိုတုန်းကဆွေးနွေးဦးတယ်ဘယ်လိုအခြေခံဥရိယပြင်မဲ့ဆိုရင်သက်ဆိုင်ပြည်နယ်တိုင်းနယ်မှာကိုကြက်တဲ့လူရွေးချယ်တင်မြောက်ခွင့်ရအောင်ကြိုးစားနေအဲ့တော့မအောင်မြင်လိုက်ဘူးအခုတော့အရင်တိုင်းရှိရဆိုရင်ကျွန်တော်တို့ကသမတပဲယူပါယူတဲ့ခါမှာတေချာတာကတော့ NLD ဖြစ်မယ်သို့တော့တိုင်းနယ်ပြည်နယ်အုပ်ချုပ်တဲ့အစိုးရဖွဲ့တွေမှာတော့ဂျန်တဲ့ပါတီရော
ရခိုင်ပြည်နယ်မှာအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကတော့တိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းရမှာတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ခွင့်ရတာဟာအုပ်ချုပ်ရေးအတွက်ပုံမှန်အဆင်ပြေစေနိုင်တယ်လို့သူရဲ့အမိငူခုလိုပြောပါတယ်
။တိုင်းနယ်ပြည်နယ်တဲ့ထဲမှာပေါ့လေရခိုင် issue ကတော့နည်းနည်းဟိုတီးရထူးခြားဖြစ်မဲ့ထင်တယ်နော်။ဘာလို့လဲရခိုင်မှာထူးခြားဖြစ်စဉ်တွေရှိတယ်။ဥပမာကျွန်တော်တို့ communal violence တွေရှိတယ်။နောက်ဟိုကျွန်တော်တို့ SCZ ကိစ္စတွေရှိရတော့เนาะအဲ့တော့အဲ့ဒါတွေကရှုပ်ထွေးတဲ့အတွက်ကြောင့်တိမ်လဲတိမ်ဝဲပါတယ်အင်မတန်လဲပြည်တွင်းစစ်ရဲ့ဂရက်တီဆိုလဲအခုရခိုင်ကိုလာရိုက်တယ်ပေါ့เนาะကျွန်တော် AA issue တွေပါတယ်ပြဿနာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီပြဿနာတွေကိုအာဏာရတဲ့နိုင်ငံရေးပါတီတစ်ခုတည်းကကျွန်တော်လှုပ်ဆောင်လို့ရမယ်မထင်ဘူးအဲ့တော့ကျွန်တော်တို့ရခိုင်မှာဆိုလို့ရှိရင်ကျွန်တော် AMP ကလူလူထောက်ခံမှုလဲအများကြီးရတယ်အမတ်နေရာအများကြီးရတယ်ဆိုတော့ဒီ democratic culture ထဲမှာရှိတဲ့ political dialogue ပေါ့ကျွန်တော်နဲ့ပြေဆုံးညီနိုင်ပြီးဆွေးနွေးတော့မယ်ဆိုရင်ပိုကောင်းမယ်လို့ကျွန်တော်ယူဆပါတယ်အဲ့လိုပဲမျှော်လင့်တယ်ပေါ့ဗျာ
ဖွဲ့စည်းပုံခြေခံဥပဒေအရလွတ်တော်နေရစတင်ပြီးနှစ်ပတ်အကြာမှာသမရကိုရွေးရမှာပါလက်ရှိဖွဲ့စည်းပုံခြေခံဥပဒေအရနိုင်ငံသားနဲ့ဆွေမျိုးတော်ဆက်သူဖြစ်နေတဲ့ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ကတော့သမရဖြစ်ခွင့်မရှိပါဘူးဒါပေမဲ့လေလွတ်တော်တည်စတင်ကျင်းပတဲ့ February 1ရက်နေ့ကစလို့အခြေခံဥပဒေပါသမရရွေးချယ်ဖို့တတ်မှတ်ချိန်မတိုင်မီအထိကြိုးပမ်းသွားဖို့ရှိနေကြောင်းဒီအတွက်လေကာကွယ်ရေးဦးစီးချုပ်နဲ့ညှိနှိုင်းမှုတွေရှိနေတယ်လို့ NLD အတိုင်းဝိုင်းကပြောဆိုနေပေမဲ့ NLD အလို့အမှုဆောင်ဒေါက်တာစောမြင့်မောင်ကတော့အခုလိုပြောပြပါဗ
ျ7ခုနှစ်ကဦးသိန်းစိန်ဆိုတာတက်တုံက2008ဖွဲ့စည်းပုံအခြေခံအဲ့တုန်းကအတီးမဖြစ်သေးဘူးเนาะအဲ့တော့ဘာဖြစ်လဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကပြည်လွတ်တော်ပြည်တော်စုလွတ်တော်ခေါ်ယူတဲ့နေ့တွင်2008ဖွဲ့စည်းပုံအခြေခံဥပဒေဒီတနိုင်ငံလုံးအတွက်တက်ရောက်ပြီးဆိုလိုက်တဲ့အတွက်2017တုန်းကတော့ခေါ်တဲ့ပြည်သူ့လွတ်တော်မျိုးသားလွတ်တော်ပြည်တော်စုတပြိုင်တည်းခေါ်ပါတယ်เนาะကျွန်တော်တို့ကြတော့ကျွန်တော်တို့အချိန်ရပါတယ်เนาะကျွန်တော်တို့ကဒီဒါမဲ့ကျွန်တော်ရတဲ့အချိန်ကအခြေခံဥပဒေကပေးထားတဲ့ပေါင်းအတွင်းကနေကျွန်တော်တို့လုံးမှာပ
ါလက်ရှိမှာတမရလောင်းအနေနဲ့ဒီလိုမှမဟုတ်ရင်အစိုးရအဖွဲ့ဝင်အနေနဲ့ဖြစ်နိုင်တယ်လို့နာမည်ကြီးနေတဲ့လွတ်တော်ကိုယ်စားလှယ်တွေရှိပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဆရာဝန်ဒေါက်တာတင်မျိုးဝင်းဒေါအောင်ဆန်းစုကြည်ရဲ့ရုံးအဖွဲ့မှူးဒေါက်တာတင်မအောင်ဦးထင်ကျော်စသူတို့ဟာတမရလောင်းအနေနဲ့ဒါမှမဟုတ်အစိုးရအဖွဲ့ဝင်အနေနဲ့ဖြစ်နိုင်တယ်လို့နာမည်ကြီးနေကြသူတွေဖြစ်ပါတယ်။ဒီလိုတွေနာမည်ထွက်ပေါ်နေပြီမဲ့တိကျတဲ့သတင်းမဟုတ်သေးတယ်လို့အတည်ပြုချက်လည်းမရသေးပါဘူး။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါလွှတ်တော်ကိုယ်စားလှယ်တွေပေါ်ပြည်သူတွေကဘလို့မျှော်လင့်ထားကြတယ်လဲဆိုတာကိုဆက်ပြီးတင်ပြပေးပါမယ်။အယတ်သား လွှတ်တော်ကိုယ်စားလှယ်တွေဦးဆောင်မဲ့ပြည်သူ့လွှတ်တော်ကိုဒီကနေ့စတင်လိုက်ချိန်မှာပဲပြည်သူတွေကြားလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မျှော်လင့်ချက်တွေလည်းရှိလာနေကြပါတယ်။နှစ်ပေါင်းများစွာတိုက်ခိုက်ဖြစ်ရပ်တည်လာခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်တွေလက်တွေ့ဥပဒေပြုခွင့်အုပ်ချုပ်ခွင့်ရလာတဲ့အခြေအနေမှာပြည်တွင်းပြည်ပအလုပ်သမားလောကမှာလည်းအလုပ်သမားအခွင့်အရေးတွေလယ်သမားအခွင့်အရေးတွေအခြေခံလူခွင့်အရေးတွေကိုဖော်ဆောင်နိုင်ပေနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းကိုတော့မသိငီထိုက်ကစူးစီးတင်ပြထားပါရဲ့ရှင်
။ចောင်းသားတွေအစပြုခဲ့တဲ့1988ခုနှစ်လူမှုလှုပ်ရှားမှုကြီးကနေပေါ်ပေါက်လာခဲ့တဲ့ပင်နီအင်ဂျီဝဲ NLD ပါတီရဲ့လွှတ်တော်အမတ်တွေပြည်သူ့လွှတ်တော်မှာ2016ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာကြံ့ကျင်ခဲ့ကြပြီဖြစ်ပါတယ်။ပြည်သူ့လွှတ်တော်ထဲမှာပင်နီဝဲ NLD အမတ်တွေလွှမ်းမိုးနိုင်တဲ့အခြေအနေကြောင့်ပြည်သူတွေကြားလူခွင့်ရင်းနဲ့ပတ်သက်လို့မျှော်လင့်ချက်တွေလည်းရှိလာနေကြပါတယ်။အထက်ချုပ်အလုပ်သမားတဦးဖြစ်တဲ့ဦးမိုးလင်းကအခုလိုပြောပါတယ်
တောင်းဆိုင်မှာအကုန်လုံးဒီအစိုးရတက်တက်ဆိုတော့ပြောနေတာပေါ့နော်သူတို့ဒီလွတ်တော်လုပ်တယ်တို့ခုခဏလွတ်တော်တက်စားတယ်တို့ဆိုတာတွေသူတို့စိတ်ထဲမှာပီတိတဖြစ်နေတယ်ဒါပေမဲ့သူတို့ဘာညာရတော့သူတို့အလိုက်တိကမသိဘူးကျွန်တော်တို့ဘယ်လိုပါလွတ်လပ်ခွင့်ရမယ်လို့ကျွန်တော်တို့မှန်ကန်တဲ့လွတ်လပ်ခွင့်ပေါ့မှန်ကန်တဲ့လွတ်လပ်ခွင့်တော့မဖြစ်နိုင်ဘူးပေါ့နော်မှန်ကန်တဲ့ဥပဒေတွေပြင်မယ်ဆိုတော့ဟုတ်ပြီဒီချက်မျိုးလေးကျွန်တော်တင်လာပဲ
တန်းနဲ့ချီပြီးပြပရောက်ရှိနေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေမှလည်းမျှော်လင့်ချက်တွေရှိလာတယ်လို့မလေးရှားနိုင်ငံပြည်နယ်မှာအလုပ်လုပ်နေတဲ့ကိုညံနိုင်ကပြောပါတယ
်နိုင်ငံတစ်ခုရဲ့အစိုးရလေးစားလုပ်တဲ့အစိုးရတက်လာမှလည်းကိုတွေနိုင်ငံတက်ရောက်တဲ့မြန်မာပြည်မှာလည်းဒါမြင်နိုင်ရတယ်ပေါ့လေအဲ့လိုပဲပြောတော့မှာညကျွန်တော်တို့ကလည်းအားရှိတယ်ပေါ့ကျွန်တော်တို့ကဘာလို့များမျှော်လင့်တယ်လဲဆိုတော့အလုပ်ကန်ခွင့်လမ်းတွေဖန်တီးပြီးကျင်နေကြညီမကြီးမဒါဘာလို့ဒီဝါဒီမှာဆိုရင်ဒီနယ်လူရွယ်တွေမရှိတဲ့လောက်ပေါ့နော်လုပ်ကန်ချက်ပါတော့ရွက်ရွက်ထွက်လာကြတာ
1990ပြည်နှစ်ရွေးကောက်ပွဲရလာအချီးနှီးဖြစ်ခဲ့ပြီးတမတော်အစိုးရအုပ်ချုပ်လာတဲ့ကာလတစ်လျှောက်လုံးမြေသိမ်းရာသိမ်းဖန်စီထောင်ချမှုတွေနဲ့ဇက်တိုက်ဆိုသလိုရင်ဆိုင်နေရတဲ့လယ်သမားတွေအတွက်လည်းမျှော်လင့်ချက်တန်းလာတာပါလို့လယ်သမားအရေးလှုပ်ရှားသူကိုမျိုးတန်ကပြောပါတယ
်ဒီအစိုးရတည်းဟာလူတွေရဲ့အရေးချင်းတွေဘယ်လောက်ပဲဟိုရှိရှိပါလို့ဘယ်လောက်ပဲနေပါတယ်ပဲဘယ်လိုပဲဘယ်လိုဝေတောင်းဝေတာစိတ်စီရင်တာတွေကတော့ဒီလိုကောင်းမွန်ရမယ်လို့ကျွန်တော်အားလုံးကြည့်ပါတယ်ဒီနေရာသေးစိခံရတဲ့တောင်းတွေရဲ့မားတွေတော်တော်ငင်းငယ်တကယ်တရားကိုအာမောင်းနိုင်ကြနိုင်တယ်လို့ကျွန်တော်လေ့လာနေပါတယ်အားလုံးလည်းဆိုတော့စိတ်စီရင်တာတစ်ခုဟာအရင်ကပြီးနောက်ဖြစ်နိုင်တယ်လို့လည်းကျွန်တော်တို့ပြောပါတယ်ဒါပေမဲ့လေချက်ချင်းနဲ့ညီညီတော့ဒီလိုမျိုးမျိုးတွေချက်ချင်းပြည်နေလို့ဘယ်လိုထင်ပါ့ဦးအချိန်တော့အနည်းငယ်ဆောင်ရပါလိမ့
်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးတောင်းဆိုမှုကြောင့်တာယာဝတီထောင်မှာဖမ်းဆီးခံထားရဆဲဖြစ်တဲ့ចောင်းသားတဦးရဲ့ဖခင်ဖြစ်သူဦးစံထွန်းကတော
့အဲကျွန်တော်တို့ညှော်လင့်ဆုံးအကြောင်းအရာတစ်ခုရှိပါတယ်ခင်ဗျာအဲ့ဒါကတော့ကျွန်တော်တို့ခုဒီចောင်းသားတွေက68ယောက်ကဖမ်းခံထားရတယ်ခင်ဗျာဆိုတော့အဲ့ဒါမတရားဖမ်းခံထားရတဲ့အတွေ့ကောင်းသားတွေအားလုံးကိုအန်တီစုအစိုးရအနေနဲ့အများဆုံးတွတ်ပေးစေခြင်းနဲ့ဆန္ဒတော့ကျွန်တော်တို့မှာအဓိကအဲလိုချင်တဲ့ဆန္ဒလေးပါခင်ဗျာအမျှော်လင့်ဆုံးဆန္ဒလေးပါခင်ဗျာ
တနင်္လာနေ့မှာပြည်သူ့လွှတ်တော်ကိုရွေးကောက်ခံလွှတ်တော်အမတ်အစ်တွေနဲ့စတင်လိုက်ပြီးဖြစ်ပြီးလာမယ့်ဗုဒ္ဓဟူးနေ့မှာမှအမျိုးသားလွှတ်တော်ကိုစတင်နိုင်မှာဖြစ်ပါတယ်ဒီနောက်ပိုင်းလွှတ်တော်တွေကနေသမရဒုတိယသမရတွေကိုရွေးချယ်ပေးရမှာဖြစ်ပြီးလာမယ့်မတ်လကုန်ပိုင်းမှာစပြီးအစိုးရတည်အာဏာလွှဲပြောင်းယူမှာဖြစ်ပါလိမ့်ရှင်
။မတ်တင်ငင်တိုင်းစူးစီးတင်ပြခဲ့တာပါ။ဆက်လက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဂန္ဓာတီးတီးမှာပြုပြင်ပြောင်းလဲမှုတွေလုပ်နိုင်မယ်ဆိုတဲ့မျှော်လင့်ချက်ကိုတင်ပြပေးပါမယ်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအများစုဖြစ်တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းပထမဆုံးကျင်းထွက်ပေါ်လာတဲ့အယတလွှတ်တော်ကနေအပြောင်းလဲတွေဖန်တီးနိုင်ဖို့လွှတ်တော်ကိုယ်စားလှယ်တွေမျှော်လင့်နေကြပါတယ်။တရားဥပဒေစိုးမိုးရေးပညာရေးစတဲ့ကဏ္ဍအသီးသီးမှာပြုပြင်ပြောင်းလဲမှုတွေလုပ်နိုင်တော့မယ်လို့လည်းဒီကနေ့ပထမဆုံးကျင်းကျင်းပတဲ့လွှတ်တော်အတွက်ကိုတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေကပြောပါတယ်။လွှတ်တော်ခန္ဓာကျင်းပရာနေရာနေပြီးတော့မှကိုယ်တိုင်သတင်းသွားယူခဲ့တဲ့မမေခါကပဲဆက်ပြီးအကြောင်းစုံကိုပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါဒီကနေ့ဟာအယက်သားတပိုင်းအစိုးရကနေပြည်သူတွေတင်မြှောက်တဲ့အယက်သားအစိုးရစီကိုငြိမ်းချမ်းစွာအာဏာစတင်လွှဲပြောင်းတဲ့တမိုင်းဝင်အလွှဲအပြောင်းတစ်ခုကျင်းပတဲ့နေ့တနေ့လို့ပြောရမှာပါဒီလိုတမိုင်းဝင်ဒုတိယအကြိမ်
လွတ်တော်အစည်းအဝေးကိုတက်ရောက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေကဒီလွတ်တော်ကိုပြည်သူတွေအားကိုးတိုက်တဲ့လွတ်တော်ဖြစ်အောင်ကြိုးစားဖို့စိတ်အားထက်သန်နေကြပါတယ်။ကိုယ်စီစိတ်ကူးတွေနဲ့ပြည်သူတွေအတွက်ပြင်ဆင်ပြချမ်းလို့တဲ့ဥပဒေတွေဟာတအုပ်နဲ့တအုပ်တော့မတူညီကြပါဘူး။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလှန်ခန့်ကတော ကေဒီကိစ္စတွေကိုကျွန်တော်တို့အဲ့ဒါအဓိကဦးစားဆောင်ရွက်တော့ပါမယ်အဓိကတော့ကျွန်တော်တို့တိုင်းတာပါတီတွေအဓိတိုင်းပါပဲဒီတစ်ခေါက်မှာတော့ရခိုင်နှုံးအင်မနမနဲ့ပါတယ်ဒါပေမဲ့ဘယ်လိုဖြစ်ဖြစ်ဒီကျွန်တော်ပြည်မမှာရှိတဲ့ပြည်ထနာတွေကလည်းကျွန်တော်တို့ဒီလိုကွာပေါ့နော်အခုတွဲပြီးလှုပ်သွားကြမယ်ထောက်ခံသွားမယ်အမှတ်တရားလည်းဒီပြည်မပြည်ထနာပြည်နာနဲ့ဖြည့်ရှင်းနိုင်လဲက
ောင်းလဲဖို့အဓိကရည်မှန်းထားတဲ့အချက်နဲ့ပတ်သက်ပြီးအခုလိုပြောပြပါရစေ
။အဓိကကျွန်တော်ကဟိုပြုပြင်ပြောင်းလဲဗမာပြည်ပြုပြင်ပြောင်းလဲနဲ့ပတ်သက်ပြီးတော့ကျွန်တော်လောလောဆယ်ကျွန်တော်ခေါင်းထဲမှာရောက်နေကိစ္စကတော့တက္ကသိုလ်ကျောင်းသားတက်မှတ်ကပဲ။ဘာလို့ဆိုတော့ကျွန်တော်ကကျောင်းသားလှုပ်ရှားမှုထဲမှာကြီးပြင်းလာတယ်။အခုကျွန်တော်တို့ရဲ့မျိုးဆက်တွေကလည်းထောင်ထဲမှာရှိနေရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့တက္ကသိုလ်ကျောင်းသားကျွန်တော်တို့ဟိုလောလောဆယ်လွတ်တော်ကလှုပ်ပြုစုထားတယ်ကျွန်တော်တို့ဟိုမြို့သားပညာရေးနဲ့ပတ်သက်ပြီးတော့လည်းစိတ်တိုင်းမကြကြလည်းပါတယ်နောက်တော့ကျွန်တော်တို့ဂုထက်တိတက္ကသိုလ်ကျောင်းသားသမဂ္ဂဆိုတာဘာမှရေးရမရှိဘူးဖြစ်နေအဲ့တော့ဒီတက္ကသိုလ်ကျောင်းသားသမဂ္ဂအခိုင်အမာအများဆုံးပေါ်ထွန်းလာရေးဆိုတာကိုပဲကျွန်တော်အဆိုအနေနဲ့တင်မယ်အဲ့ဒါလိုရလို့ရှိရင်ဒါဥပဒေတရားပြုစုဖို့ဆိုတာလည်းကျွန်တော်ပြောမယ်လို့ကျွန်တော်စိတ်ထဲမှာပြောတာပေါ့နော်
NLD ပါတီကနေရွေးချယ်ခံရပြီးပထမဆုံးအကြိမ်လွှတ်တော်စတင်တက်ရောက်လာခဲ့သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ထူအောင်ကတော့တရားဥပဒေစိုးမိုးရေးကိုအဓိကဦးစားပေးလှုပ်ဆောင်လုပ်တယ်လို့သူကအခုလိုပြောပြပါတယ်
။ဟုတ်ကဲ့ပထမဆုံးပေါ့နော်ကျွန်တော်တို့စီမှာတော့ဒီတရားဥပဒေစိုးမိုးမှုဘိုင်းအားနဲ့တည်ရှိပါတယ်။ဒီတရားဥပဒေစိုးမိုးမှုနဲ့ပတ်သက်တဲ့ဟာတွေရောဒီဥပဒေပြုပြင်တာတွေရောနောက်ဒီဥပဒေအသက်ဝင်မှုတွေရောကျွန်တော်တို့လှုပ်ဆောင်ရှိပါတယ်။နောက်ပြီးတော့ကျွန်တော်အနေနဲ့ဒီကျွန်တော်ဒေသဘက်မှာလည်းတောင်သူတွေသမားတွေအများများပဲတနိုင်ငံလုံးပဲများတော့အဲ့ဒီတောင်တွေသမားတွေရဲ့အကျိုးစီးပွားကိုမြင့်တင်ဖို့တည်းစီဝိုင်းမြင့်တင်ဖို့လုပ်ဖို့လို့ကျွန်တော်စူးစမ်းမှုရှိပါတယ်
။ NLD ပါတီကနေပထမအကြိမ်လွှတ်တော်မှာရောဒုတိယအကြိမ်လွှတ်တော်မှာပါတက်ရောက်ခွင့်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတော့ဒီဒုတိယအကြိမ်တော့တက်ရောက်ရမယ့်လွှတ်တော်မှာပြည်သူတွေအတွက်တကယ်အကျိုးရှိတဲ့ဥပဒေတွေကိုပြဋ္ဌာန်းဖို့အားကျုံးမှန်တက်လှုပ်ဆောင်သွားမယ်လို့သူကအခုလိုပြောပါတယ
်။ကျွန်တော်တို့ပထမအကြိမ်လွှတ်တော်တက်တာမှာကျွန်တော်တို့၄နှစ်လောက်ပါလေကျွန်တော်တို့ဟိုပြည်သူရဲ့အတန်တွေကိုကျွန်တော်လွှတ်တော်တွေကနေပြောခဲ့ပြီးပါပြီ။အဲဒီတော့ကျွန်တော်တို့ဖြစ်စေချင်တာတွေမဖြစ်ခဲ့တာတွေပေါ့နော်ကျွန်တော်တို့ပြင်ဆင်နေလို့မဟုတ်ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွတ်တော်ထဲမှာဒီဒုတိယကျင်လွတ်တော်တက်တာမှာကျွန်တော်တို့ဆောင်ရွက်သွားမှာမယ်အဓိကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်ကြိုးမပြူတဲ့ဥပဒေမျိုးတွေပေါ့ဒါတွေကျွန်တော်တို့ပြင်ချင်တဲ့ဥပမာညှိစုစီဥပဒေမျိုးတွေပေါ့ကျွန်တော်တို့ပြင်ချင်တဲ့
မနက်ဖြန်မှာတော့အမျိုးသားလွတ်တော်ကျင်းပရေးအတွက်အစမ်းလေးကျင်းဖို့စီစဉ်ထားပြီးဗုဒ္ဓဟူးနေ့မှာမှအမျိုးသားလွတ်တော်ကိုစတင်ကျင်းပတော့မှာပါအမျိုးသားလွတ်တော်အတွက်ဩက္ကဋ္ဌနဲ့ဒုဩက္ကဋ္ဌတွေကိုရွေးချယ်ပြီးနောက်တစ်နေ့ကြာသပတေးမှာတော့လွတ်တော်တွေကိုပုံမှန်အတိုင်းစတင်ကျင်းပတော့မှာဖြစ်ပါရဲ့ရှင
်တော်ရရှင်များရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွတ်တော်သည့်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ်။ NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လုပ်ရည်အဖြစ်ကြိုးဆိုသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ။ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရာအဆိုအကောင်ဘလို့ရလက်မျိုးတွေခံစားရနိုင်တယ်ဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင်။
အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေနေ့ညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ကြိမ်ထုတ်လွှင့်ပေးနေပါရစေ။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညတင်ပါရှင်VOA မြန်မာပိုင်းည9နာရီကနေ10နာရီအထိအစီအစဉ်တွေကို line meter 24 25 30 50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်စီးပွားရေးကဏ္ဍ၊ blogger တွေပြောသမျှအစီအစဉ်၊တက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာကြားကြမှာကတော
့တန်းကြီးရဲ့ကောင်းကျိုးပထမတော့ရရရဲ့ကောင်းကျိုးအများရဲ့ကောင်းကျိုးလှုပ်ဆောင်နိုင်မှကျွန်တော်တို့နိုင်ငံကနေဒီလိုပဲဒီလမ်းကြောင်းပေါ်ပြောဦးလေစုံမွေးဆိုတော့လမ်းကြောင်းမော်ဘ
ူးဦးတထုံဝင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်သူယုံကြည်ရအစီအစဉ်နဲ့တက်တန့်ရောက်သတင်းလွှာအစီအစဉ်ကိုမထုတ်လွှင့်ခင်မှာတော့အခုအရင်ဦးဆုံးနေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်စီးပွားရေးကဏ္ဍမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD က15ဦးပါစီးပွားရေးကော်မတီအဖွဲ့ဝင်ဟာမကြသေးခင်ကရက်ပိုင်းတွေကပဲဂျပန်ဆိုရရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကိုတွားရောက်လည်ပတ်ပြီးလေယာစိုက်ပျိုးရေးကဏ္ဍပါဝင်စီးပွားရေးဆိုင်ရာကိစ္စရတွေကိုတွားရောက်လည်လာခဲ့ကြပါတယ် NLD ကိုယ်စားလှယ်ဖွဲ့ရဲ့ဂျပန်နိုင်ငံခီးစဉ်ကိစ္စရတွေပါဝင် NLD ဆိုရအနေနဲ့ဘလို့စီးပွားရေး policy တွေချမှတ်ကျင့်သုံးသွားမလဲဆိုတာတွေကိုစီးပွားရေးကော်မတီဝင်လက်ဖြင့်ဂျပန်နိုင်ငံကိုတွားရောက်ခဲ့တဲ့ကိုယ်စားလှယ်ဖွဲ့ဝင်တူလည်းဖြစ်တဲ့ဦးစိုးဝင်းကိုဆက်သွယ်မေးမြန်းပြီးကိုစော်ဝင်းလိုင်ကအခုတစ်ပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
အဲ့ဒီစီးပွားရေးကိုယ်စားလှယ်အဖွဲ့အနေနဲ့ဟိုဂျပန်နိုင်ငံကိုသွားရတဲ့အဓိကအကြောင်းရင်းလေးကိုအရင်ပြောပြပါလားခင်ဗျအ
ဓိကတော့ခင်ဗျဂျပန်နိုင်ငံဆိုရတဲ့ဖြေကြားချက်အရကျွန်တော်လီဘွန်ဖောင်ဒေးရှင်းကနေပြီးတော့ကျွန်တော်ပြောကြတာပါအဓိကတော့နိုင်ငံအသေးစားဖြစ်သေးတဲ့သူတို့ကဖိတ်တာပါကျွန်တော်ကလည်းကျွန်တော်နိုင်ငံမှာကျွန်တော်တိုင်းပြည်ခုပြောတဲ့စီးပွားရေးကြီးအကြောင်းလေးကိုလည်းလိုရနေတဲ့အခြားရပ်တွေကိုလေ့လာဖို့ကျွန်တော်ကလည်းတိုက်ခံပြီးတော့သွားကြတာပါ
NLD ပါတီအနေနဲ့ဟိုရုပ်ောက်ပွဲမှာအနိုင်ရထားပြီးတဲ့အပြင်စီးပွားရေးကော်မတီလည်းဖွဲ့ပြီးပြီဆိုတော့ဆရာတို့အနေနဲ့ဘလို့ကဏ္ဍတွေကိုများဦးစားပေး NLD ရဲ့စီးပွားရေးဘာတွေကိုဦးစားပေးလှုပ်ဆောင်မလဲဆရာကျွန်တော်တို့ကြားနေတာတော့လေယာကဏ္ဍတို့ဘာတို့တော့ဆရာတို့ဦးစားပေးလှုပ်ဆောင်မှုဂျပန်မှာလည်းပြောသွားတာကြားပါတယ်မြန်မာပြည်ထဲမှာလည်းပြောနေတာနေကြားပါတယ်ဆိုတော့ဆရာတို့ဘယ်ဥစ္စာတွေကိုဦးစားအဓိကဦးစားပေးလှုပ်ဆောင်ပါမလဲဆရာ
အဓိကတော့ကျွန်တော်တို့မှာအများအမြင်ရှိတဲ့ဘတ်ဂျက်ရေးချယ်လို့တော့ကျွန်တော်တိုင်းပြည်တကယ်စီးပွားရေးတိုးတက်ဖို့ပြောရတဲ့ကဘတ်ဂျက်ရေးချယ်တဲ့အခါမှာ prudent budget တော့နော်ငွေရင်းရှိတာရေးချယ်ဖို့နောက်ပြီးတော့ငွေရေးတည်ငြိမ်အောင်ကျွန်တော်တို့ဆောင်ရွက်သွားဖို့နောက်တစ်ခုကကျွန်တော်တို့အဓိကတောင်းတယ်မှာစီးပွားရေးကဏ္ဍအလုံးရေးကြည့်ပါလေအဲစီးပွားရေးကဏ္ဍဖို့ပြောတိုးတက်ဖို့နောက်ပြီးတော့ကျွန်တော်တို့ဟိုနိုင်ငံကြီးမြေမြန်မှုတွေရေးတဲ့လမ်းဖွင့်ဖို့နောက်တစ်ခုကကျွန်တော်တို့ဟိုအခြေခံဆောင်ရည်တွေပါခြေခံအုပ်တွေတိုးတက်ပြီးတော့ခြေခံဆောင်ရည်တွေထောက်ပြီးလို့ဖြစ်လာဖို့အခြေခံဆောင်ဆိုတာအဓိကစီးပွားရေးမောင်းနေရာတွေဖြစ်တဲ့ဆရာချုပ်တို့နံပါတ်ဆက်တွေဟိုပို့ဆောင်ရေးလုပ်ငန်းတွေလို့เนาะနောက်ပြီးတော့ကျွန်တော်တို့ကျော်ရပေါင်းချင်းချင်းသိမ်းပြီးတော့ဆောင်ရွက်သွားဖို့အဲ့ဒါကိုကျွန်တော်တို့မြန်မာနိုင်ငံစီးပွားရေးတိုးတက်ဖို့ရတဲ့ကူအထောက်အပံ့ဖြစ်တဲ့မောင်းနေရာတွေကိုကျွန်တော်တို့ကျွမ်းသာဖို့ဖြစ်ပါလေအဲ့ဒါတွေကိုဂျပန်နိုင်ငံမှာကျွန်တော်နိုင်ငံနဲ့ဆိုင်ဒီစီးပွားရေးတိုးတက်နေတဲ့ဆိုတဲ့အခါကျတော့ဒီနေ့မှာတိုးတက်နေရတဲ့ဟာတွေကိုကျွန်တော်သွားပြီးတော့၄လပါပဲညသူတို့ဒီကျွန်တော်နေရာဆိုတာပြကြရရလေးလာ
မြန်မာစီးပွားရေး80ရာခိုင်နှုန်းကျော်ကျလေယာကဏ္ဍကိုပဲအဓိကထားနေရတော့မှဖြစ်တယ်လုပ်ငန်းကင်ကန်းတွေအများစုကလည
်း
အဲ့ဒီမှာလေယာကဏ္ဍမှာပဲရှိနေသေးတယ်ဆိုတော့အလုပ်လုပ်ကြတဲ့သူတွေအများစုပေါ့နော်ဆိုတော့ဆရာတို့လေယာကဏ္ဍကိုပြုပြင်ပြောင်းလဲတဲ့နေရာမှာဘယ်လိုပုံစံနဲ့များချင်းကပ်ဖို့စဉ်းစားပါသလဲဆရာကျွန်တော်တို့စဉ်းစားတာဒီလိုပါလေယာကဏ္ဍလို့ပြောလာရင်လေယာမြေပိုင်ဆိုင်မှုလို့ဘာလို့ကနောက်ဆက်တွဲပါလာတဲ့အခါကျတော့လေ
ဟုတ်ပြီခင်ဗျာအဲ့ဒီကနေ့မှတော့ကျွန်တော်တို့ကတော့အဓိကကတော့ small farming small scale farming တဲ့ဘေးကိုတော့ကျွန်တော်တို့ဆွေးနွေးတဲ့ခါမှာဂျပန်နိုင်ငံက cooperative farming ကအရင်ဟိုတိုးတက်ဖို့ပြောနေကြတယ်အဲကျွန်တော်တို့က
ကော်ပိုရိတ်ဖမ်းပြီးသွားပြီးတော့လေးလာတယ်အခုအဲ့ဒီဒီလိုဆိုင်တွေနဲ့ပတ်သက်တဲ့ဤပညာတွေအော်ဒီဆိုင်တွေနဲ့ပတ်သက်လို့ကွန်ပျူတာတွေကိုဘယ်လိုလုပ်နေကြလဲဆိုရင်ဒီကွန်ပျူတာတွေကလုပ်ငန်းတွေအားလုံးကျွန်တော်လေးလာခဲ့တာ
ဟုတ်ကဲ့ဆရာ
အားလုံးရှိပါတယ်အများကြီးကျိုးယူပါတယ်ကျွန်တော်နိုင်ငံနဲ့တော့ဒီနိုင်ငံတော့တိုက်ရိုက်ကူးယူလို့တော့မရဘူးပေါ့နော်သူတို့ကတော့ကော်ပိုရိတ်ဖမ်းပြီးလို့ခေါ်တယ်ကျွန်တော်ကတော့
ဟုတ်ကဲ့ဆရာဟိုဆရာတို့လည်းပြောသွားတဲ့ထက်မှပါပါတယ်ကျွန်တော်တို့ကြားလိုက်ပါတယ်ဟိုဂျပန်နိုင်ငံဟာကမ္ဘာမှာလဲဟိုလဲယာဆက်ပြိုးရေးမှာအဆင့်အမြင့်ဆုံးနိုင်ငံလည်းဖြစ်တယ်အဲဒါကြောင့်မလို့ဂျပန်ရှိကနည်းပညာတွေလည်းရယူလို့တယ်နောက်ပြီးတော့ဂျပန်ပြည်ကိုလည်းဟိုမြန်မာနိုင်ငံကလဲယာထွက်ကုန်တွေတင်ပို့ခြင်းနဲ့ပေါ့နော်ဆရာတို့ပြောသွားတာအဲ့တော့လေယာကန်နာတိုးတက်ဖွံ့ဖြိုးဖို့အတွက်စောစောကလို့ဟိုအသေးစားငွေချေးတဲ့လုပ်ငန်းတွေငွေချေးတဲ့လုပ်ငန်းတွေအပြင်ဆရာလေယာမြေပိုင်ဆိုင်တဲ့ကန်နာဟိုနဲ့ပတ်သက်လို့အခုလေသမားတွေကြားထဲမှာတော်တော်လေးရှုပ်ရှုပ်ထွေးထွေးဖြစ်နေတဲ့ကိစ္စတွေရောဆရာ NLD အနေနဲ့ကင်တွယ်ဖို့ရှိပါသလားဟု
တ်ကဲ့လေယာမြေပိုင်ဆိုင်မှုနဲ့ကျွန်တော်တို့ကအချိန်ယူပြီးလုပ်ရမယ့်ကိစ္စပါခင်ဗျာချက်ချင်းလုပ်လို့မရဘူးအဲ့ဒါကျွန်တော်ဒီနေ့ပြရတော့အဲ့ဒီအမှုလည်းဆိုလေဟိုလေလို့ကြည့်ရလို့ပဲရှိအောင်ပေါ့နော်ကျွန်တော်တို့ကကျိုးရတော့မှာပေါ့တောက်ချောက်ကအဲ့တော့နောက်ပြီးတော့ဒီအိုးတွေခုနေခုဒီမှာသူတို့လက်ဆန်းမရှိတဲ့ဤပညာတွေနောက်ပြီးတော့ဟိုချက်ကြီးစီဒီအဲ့ဒါတွေဘယ်လိုပြီးနေရလဲဘယ်လိုလုပ်နေရလဲဘယ်လိုချူချောင်းနေရလဲဘယ်လိုဖြန့်ဝေနေရလဲနောက်ပြီးတော့သူတေသနာနဲ့ပတ်သက်လို့လေကျိုးနိုင်မှာဟိုလေယာကန်နာမှာပါလို့အဲ့သူတေသနာနဲ့ပတ်သက်လို့ဒီလိုလေသမားတွေတို့ဘယ်လိုဆောင်ရနေကြရလဲဆိုတော့ကျွန်တော်တို့ဒေတာပြင်ရနေမှာပါ
အရင်တော့ကတော့ကျွန်တော်တို့ပြောကြဆိုကြတာရှိပါတယ်။လေလုတ်သူလေပိုင်ခွင့်ရှိရမယ်ဆိုပြီးတော့လေအခုလေသမားတော်တော်များများဟာအရင်တော့ကလေပိုင်ခဲ့ကြပေမဲ့သူတို့လေတွေသင်ခါပြီးတော့အခုကိုလုတ်ခဲ့တဲ့လေမှာပဲအလုတ်သမားဘဝနဲ့စဉ်းစားဘဝနဲ့ဝင်လုတ်နေကြရတဲ့သူတွေဆိုတာလေကျွန်တော်တို့အတန်နေကြားရပါတယ်။ဆရာအဲ့လိုမျိုးပြဿနာတွေရောကြားဆရာတို့ကြားမိပါသလားဖြည့်ရှင်းဖို့ဘယ်လိုကင်တွယ်ဖြည့်ရှင်းကြပါမလဲအဲ့ဒါတွေရော
အဲ့ဒါမှာတော့ပြန်လာနေပါသေးလို့လေပိုင်ခွင့်ပါသေးတယ်လို့ပါတော့ကျွန်တော်ဆင်းနေပါသေးတယ်ပါတော့အလုံးရှုပ်ထဲနေတဲ့အတွက်ကြောင့်ကျွန်တော်တို့ချေယူပြီးတော့ညီနိုင်ချင်းလာတော့မှဖြစ်ပါတ
ယ်နောက်တစ်ခုကဒီဟိုစီးပွားရေးပညာရှင်တွေပြောကြတာကတော့တိုင်းအခုလိုမြန်မာနိုင်ငံလိုဖွံ့ဖြိုးဟိုပြုပြင်ပြောင်းလဲရေးလုပ်နေတဲ့တိုင်းပြည်တစ်ခုမှာစီးပွားရေးအမြန်တိုးတက်အောင်မြို့မို့ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုတွေအများကြီးလိုတယ်ဟိုနောက်ပြီးတော့ကုံကြောထုတ်လုပ်နိုင်မှလေယာကန်တာတွေမကဘူးကုံကြောထုတ်လုပ်နိုင်မှတိုင်းပြည်စီးပွားဟာခိုင်ခိုင်မာမာဖွံ့ဖြိုးတိုးတက်မယ်ပေါ့နော်ဆိုပြီးပြောကြတာရှိပါတယ်အဲ့ဒီလိုမျိုးဆရာပြောသွားတဲ့အထက်မှာ infrastructure ပြင်ဖို့လို့ရင်းနှီးမြှုပ်နှံမှုတွေဟိုရောက်လာအောင်လှုပ်ဆောင်ဖို့တို့ဒီအခြေခံအဆောက်အုံတွေဟိုဟာတိုးတက်ဖို့မျိုးအောင်လုပ်ဖို့လို့ဆိုတာတွေကိုအဲ့ဒီဟာတွေကအဲ့ဒီဘက်ကိုဒီတိုင်းဟိုဟာပေါ့ကွန်ထရိုးလုပ်မှုဘက်ကိုဦးတည်တဲ့အစီအစဉ်တွေလို့ကျွန်တော်ယူဆပါတယ်အဲ့ဒီတော့ဆရာတို့ဘယ်ဥစ္စာတွေကို priority ထားပါသလဲဆရာဦးစားပေးဆရာပြောသွားတာတွေတော့အများကြီးရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ညာကျွန်တော်ဒီကဥစားပေးတာတော့ကျွန်တော်နေမှာဒီကဏ္ဍတိုးတက်ဖို့ရတယ်လာရောက်ညီညွတ်နေလို့ဒီအလုံးနေပါရပါလေဒါမှမဟုတ်လေယာကဏ္ဍညီညွတ်နေမှာဒီလိုတက်ပြီးအကျိုးရှိတဲ့သူတို့အခွင့်အာဏာနဲ့ဒီလိုင်းနဲ့သူတို့ဖွင့်ပြီးတော့လည်းကနေကလာပြီးတော့ညီညွတ်နေအောင်ကျွန်တော်တို့ဖိတ်ခေါ်လို့ရတယ်။ဟုတ
်ကဲ့။
နောက်တစ်ခုကကျွန်တော်တို့ဟိုသူတို့ကဟိုလမ်းမဆက်ပေးရအရန်ကောင်းနေရတာလေဒီကနေ့ရှိအောင်တိုင်းလမ်းကြီးကလမ်းကြီးကဟိုကပ်ပြီးလမ်းကြီးကတော့ဒီလိုရှိအောင်ဖောက်ထားတာလေ။အဲ့တော့ကျွန်တော်နိုင်ငံမှာလည်းအဲ့လိုပဲလမ်းမဆက်ပေးကိုကောင်းမွန်လုပ်ပြီးနေ။နောက်ပြီးတော့ကျက်ပြည်ကြီးရရှိရတဲ့တော့နော်အဲ့ဒါတော့ကျွန်တော်တို့ဟိုကျွန်တော်နိုင်ငံမှာအကျိုးရှိတဲ့ဤနဲ့ပေါ့အကျိုးရှိတဲ့ဒီရနေနဲ့တည်းဒီရရှိဟိုကဏ္ဍတော်ရဲ့ရှိရလို့အဲ့ဒါကျွန်တော်နိုင်ငံအတွက်သုံးလုံးဏ္ဍကိုရေးလို့တော့စဉ်းစားနေရပါတယ်
ရှင်းတဲ့ပတ်မှာတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရကအခြေခံလှုပ်ဆောင်သွားမဲ့စီးပွားရေးမှန်တိုင်း6ခုအကြောင်းအပါအဝင်စီးပွားရေးကော်မတီဝင်ဦးစိုးဝင်းနဲ့ဆွေးနွေးထားတဲ့အပိုင်းနှစ်ကိုဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ
ကိုယ်စောဝင်လာရဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှပ်ပါမဆုမြမွန်ကအစီအစဉ်တင်ဆက်ထားပါတယ်ရှင
်စနစ်သက်စီပြောင်းနေတဲ့မြန်မာနိုင်ငံမှာလူမျိုးဘာသာအသားအယောင်ဆိုတာကိုထည့်မတွက်ဘဲဒီမိုကရေစီကြိုးပမ်းမှုတွေအောင်မြင်စေမဲ့အတွေ့အမြင်တွေနဲ့အမျိုးသားလက္ခဏာကိုပုံဖော်နိုင်မလားဆိုတာကို American တန်အမတ်ကြီး Derek Mitchell နဲ့မြန်မာနိုင်ငံကိုလာသွားတဲ့လက်ထောက် American နိုင်ငံခြားရေးဝန်ကြီး Tom Malinowski တို့ရန်ကုန်မြို့မှာဥဆောင်ဆွေးနွေးခဲ့ကြပါတယ်။ဤပညာရှင်တွေအရက်ဖက်အတိုင်းအဝိုင်းတွေလူငယ်တွေပါဝင်တဲ့ဒီဆွေးနွေးပွဲမှာသိခံခြင်းနဲ့ဤပညာဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။
ဒီပညာကိုအသုံးချပြီးအမုံတရားပွားစေတဲ့အရေးအသားတွေဖျက်ဝေနေတဲ့ပြဿနာကိုဘယ်လိုတားဆီးနိုင်မလဲဆိုတာနဲ့ပတ်သက်လို့ ICT နည်းပညာတိုးတက်ရေးဆောင်ရွက်နေတဲ့မီဒိုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ထိုက်ထိုက်အောင်ကမေးခွန်းထုတ်ဆွေးနွေးခဲ့ပါတယ်
မြန်မာနိုင်ငံမှာဟိုအင်တာနက်တွေမိုဘိုင်းဖုန်းတွေသုံးများလာတဲ့အခါမှာလူတွေတော်တော်များများလည်းတန်းနဲ့ချီပြီးတော့အင်တာနက်ကိုအချိန်တိုပြင်မှရောက်လာတယ်သူတို့ပြည့်အင်တာနက်လို့ကြားလိုက်လို့ချင်း Facebook ပေါ့နော် Facebook ပေါ်ရောက်လာတဲ့အခါမှာအဲဒီအများကြီးတွေ့ရလဲဆိုတော့ဒီအမုံတကားတွေရဲ့နောက်ပြီးတော့ Streamings ပေါ့နော်အဲဒီအပိုင်းတွေတော်တော်များများရေးသားလာကြတာတွေ့ရတယ်အဲဒီလိုမျိုးရေးတဲ့အခါမျိုးမှာဘာတွေပါထပ်ပြီးတော့နောက်ဆက်တွဲတွေရှိလာကြလဲဆိုလို့ရှိရင်ဒီလိုရှိရင်တခြားလူကြားတဲ့သူ၃ယောက်ကဒီ Facebook ပေါ်မှာမတူညီတဲ့အမြင်နဲ့ရေးသားထားတဲ့အကြောင်းအရာတွေကြောင့်လည်းဟိုတရားစွဲဆိုခံထားရတာရှိတယ်လေ။ဒီတော့ဒီ Facebook သုံးဆွဲတာဒါတွေနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒါလည်းပြောဒီ American Company Internet Company ခုတည်း Facebook ကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သုံးဆွဲတဲ့သူတွေအပေါ်မှာအရန်ကိုဟိုလွှမ်းမိုးနိုင်မှုလားအရန်များတယ်လေ။များတဲ့အခါမျိုးမှာမြန်မာနိုင်ငံမှာရှိတဲ့ American တန်ရုံးရနောက်ပြီး American အစိုးရရဲ့အမြင်နဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ Company အမြင်နဲ့ပို့ပြီးတော့responsible ရှိအောင်ဘာတွေလုပ်ပေးနိုင်မလဲဆိုရဲအမိခွန်ကိုမေးခဲ့ပြီးပါတယ်ရှင့
်အတော့သူတို့ဘက်ကတုံ့ပြန်ချက်ကရောဘယ်လိုမျိုးပြောပါလဲရှင
့်သူတို့ကတော့အဓိကအဖြစ်ကျွန်တော်တို့ဒီ online တုံးတဲ့အခါမျိုးမှာလူလက်စာထုတ်ပေါ်ပြဆိုခွင့်ကလည်းဟိုအရေးကြီးတဲ့အတွက်တကယ်လို့များဒီ online ပေါ်မှာဒီအမုန်းကားတွေပေါက်ပြောက်သွားဖို့နောက်ပြီးတော့ tolerance တွေပို့ပြီးတော့မြင့်လာဖို့အတွက် Facebook ကလုပ်ပေးနိုင်တာကပိုနေပြီးတော့ကျွန်တော်တို့လူတွေအနေနဲ့ဒီအမုန်းကားတွေပြန်ပြီးတော့တံပြန်နိုင်တဲ့စကားတွေ positive message တွေဖြေးသားထားတာကပို့ပြီးတော့ကောင်းပါလေဆိုပြီးတော့သူတို့ကတော့မျက်စက်ပြုလိုက်ပါလေရှင့်
အဲ့လိုမျိုးဒီရန်စားလုံးဆိုတဲ့ရေးသားမှုတွေအမုံပွားစီတဲ့ရေးသားမှုတွေကိုတံပြန်နိုင်မဲ့ဒီအပြုသဘောအရေးသားတွေကိုရောအချိန်ပေးပြီးတော့ရေးတဲ့သူကဘယ်လောက်များများတွေ့ရလဲအဲ့လိုမျိုးရေးတဲ့လူတွေရောရှိလား
ကျွန်တော်တို့ဒီရေးတဲ့လူတွေကတော့ဟိုရေးနေတဲ့လူတွေကတော့ရှိပါလေဒါပေမဲ့လူတွေရဲ့သဘောတဘာဝကကိုယုံကြည်တဲ့အပိုင်းကိုပဲကိုကသိချင်နေရှာချင်နေတာရှိတယ်လို့ဆိုတော့မုံတကားကိုသိချင်တဲ့လူတွေကလည်းဒီအိုဝိုင်းဝိုင်းနဲ့ပါပဲသူတို့ရှိနေတာများတယ်ဘယ်လိုကျွန်တော်တို့ကမင်းချက်နဲ့ဒီစကားကိုပြောချင်တယ်လူတွေကလည်းကျွန်တော်တို့မင်းချက်နဲ့စကားပြောနေတဲ့လူတွေအဝိုင်းဝိုင်းနေမှာပဲရှိနေတာများတယ်လေဆိုတော့ကျွန်တော်တို့အနေနဲ့ online ပေါ်မှာရှိတဲ့အမုန်းစကားကိုပြောနေတဲ့ရဝန်းနဲ့ကျွန်တော်တို့ဒီမင်းချက်ရေးအတွက်ဒီ online ပြောနေတဲ့အဖွဲ့ကဘယ်လိုလွှမ်းမိုးအောင်လုပ်မလဲဆိုတဲ့အဟာကိုတော့ကျွန်တော်တို့ဒီပြည့်ချက်ချာလေးဟိုစဉ်းစားဖို့လိုနေတယ်သူရဲ့ရှင့်
ဟုတ်အဲ့ရမျိုးတွေရောအခုအမားတို့စပြီးတော့လုပ်နေပြီလားစပြီးစဉ်းစားနေပြီလားဘယ်လိုတွေလုပ်ရင်ရမယ်ဆိုတာရောအကောင့်ထဲဖိုရာမျိုးတွေရောရှိပါပြီလားရှင့
်ကျွန်တော်တို့ကတော့ဟို Facebook နဲ့တောင်းပြီးတော့ပေါ့နော်ဒီပန်းစကားညီ online ပေါ်မှာ Facebook မှာတောင်းရတဲ့ sticker လေးတွေကျွန်တော်တို့ထုတ်ခဲ့တာတွေရှိရပေါ့နော်အဓိကတော့အမုန်းစကားတွေတွေ့ရဆိုလို့ရှိရင်တချို့လူတွေကအများကြီးပဲစာရင်းရေးချင်အဲ့လိုမျိုးပဲကျွန်တော်တို့ဒီ sticker လေးတစ်ခုပို့လိုက်ရုံနဲ့ဒီအမုန်းစကားကို counter လုပ်မဲ့ဟာလေးတွေကျွန်တော်တို့လုပ်လို့ရအောင်ပေါ့နော် sticker လေးတွေကြီးနေရတယ်ရှိတယ်နောက်ပြီးတော့ကျွန်တော်တို့ဟိုလက်ရှိဒီမန်းနေပေးနေတာတွေရှိပါတယ်ရှင
့်ခုနအမပြောသလိုပေါ့နော်ဒီမြန်မာနိုင်ငံမှာ Facebook သုံးတဲ့လူတွေကလည်းအများများတယ်ပေါ့လေအဲ့လိုများတာနဲ့အတူအမုန်းစကားတွေနဲ့ပတ်သက်ပြီးတော့ရေးသားတာနောက်ပြဿနာဖြစ်စေမယ်ပေါ့နော်ရန်စားတွေလှုံ့ဆော်တဲ့ရေးသားမှုတွေလည်းပိုများလာတယ်လို့ဆိုတော့ဘလောက်တိုင်းတာထိပိုများလာလဲဥမာပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းပေါ့နော်ဟိုဒီ internet ပိုပြီးတိုးတက်လာတဲ့အချိန်ပိုင်းအတွင်းမှာဘလောက်များလာတာတွေ့ရပါလဲရှင့်
ကျွန်တော်တို့ဒီ Facebook တုံးတဲ့တွေကလည်းခုဆိုလို့ရှိရင်ပေါ့နော်6ကန်းနေသားလောက်ရှိလာပြီဆိုတော့လေတုံးဆွဲတဲ့တွေကကောင်းနေကြီးရဲ့တစ်ထက်တုံးဆွဲတာတွေလည်းရှိတယ်လို့ဆိုရကြီးရဲ့တစ်ထက်တုံးဆွဲတဲ့အပိုင်းကြီးကလည်းကျွန်တော်တို့ကအများကြီးပဲပြုလုပ်ကြပါလိမ့်ရှင့်လူတွေအနေနဲ့ကလည်းကျွန်တော်အရင်တော့ကဘာမှအကြည့်မတုံးခဲ့ရတဲ့ no technology ရတယ်ခုဆိုလို့ရှိရင်ဒီ Facebook ပေါ်ရောက်လာတော့ပေါ့နော်ဒီသတင်းတွေမှလည်းများကဟိုများသွားဖြစ်ပေါ့နော်စိတ်ပြီးတော့ချင်းချိန်ပြီးတော့စဉ်းစားတော့ပဲနဲ့အများကြီးပဲယုံလာတာလေကြည့်လာတာလေးရှိတယ်လေဆိုတော့ဒါကြီးဖြစ်ပါဆက်ပြီးတော့ဖြစ်လာလဲဆိုလို့ရှိရင်ကောင်းတဲ့တဲ့တွေနဲ့ထက်လာလို့ရှိရင်လေကိုယ့်ရဲ့တဲ့တွေကပို့ပြီးတော့ပြန့်တက်တဲ့သဘောတော်အားလည်းရှိတယ်ဆိုတော့လေဒီ Facebook ကြောင့်ဒီလိုမျိုးကောလာဟလတွေကလည်းပို့ပြီးတော့ဟိုပြန့်လာတာအများကြီးနဲ့ဆိုတဲ့ဟာလေးကျွန်တော်တို့တွေ့ရတယ်ရှိတယ်
မြန်မာနိုင်ငံရဲ့ဒီဟိုနည်းပညာပိုင်းနဲ့ပတ်သက်ပြီးအပြောင်းလဲပေါ့အထူးသဖြင့်ဒီအင်တာနက်အပြောင်းလဲကိုကြည့်လို့ရှိရင်သူများနိုင်ငံတွေမှာလိုမျိုးအပြောင်းလဲတာမျိုးတစ်ချက်မြန်မာနိုင်ငံအပြောင်းလဲကနည်းနည်းပိုထူးတယ်ပေါ့လေဘာလို့လဲဆိုတော့လူတွေက
ဒီ
ဟိုတယ်လီဖုန်းလက်ကင်စမတ်ဖုန်းတွေအရန်ပေါ်လာတယ်အဲ့ဒီအင်တာနက်ချိတ်တာတွေလွယ်လာတဲ့ခါကျတော့အဲ့ဒီပေါ်ကနေပြီးတစ်ဆင့်မူတည်ပြီးသုံးတာများတယ်နောက်တစ်ချက်ကလည်းသုံးတာများတယ်ဆိုတဲ့အပိုင်းမှာလည်းခုနအမပြောသလိုပေါ့ Facebook ကိုသုံးတဲ့လူတွေကပိုများတယ်ဆိုတော့အဲ့ဒီလိုမျိုးအပြောင်းလဲအခြေအနေကြောင့်မဟုတ်လို့ရောဒီလိုမျိုးဟိုအယုံလွယ်စေမဲ့အရေးသားတွေပြဿနာဖြစ်စေမဲ့အရေးသားတွေကလူတွေရဲ့ခေါင်းထဲကိုပိုရောက်တယ်လို့ရောအမတို့မြင်ပါလားရှင့်
ဟုတ်ကဲ့ဟိုကကျွန်တော်တို့အချမ်းချင်းကြောရလို့ရှိရင်မြင်ပါတယ်ဘာဖြစ်လဲဆိုတော့ဖုန်းကြီးဆိုပဲကြည့်လိုက်မှာဆိုရှင်လေတခြားနိုင်ငံတွေနဲ့မတူဘူးတခြားနိုင်ငံတွေဆိုလို့ရှိရင်ဖုန်းသုံးမယ်ဆိုလို့ရှိရင်ကနန်းလေးတွေညှိရတဲ့ကီးပက်ဖုန်းတွေကနေမှတစ်ဆင့်ချင်တဲ့ဒီစမတ်ဖုန်းတွေကြောင်းလာကြတယ်ပေါ့နော်အင်တာနက်ဆိုလို့ရှိရင်ဟိုတခြားနိုင်ငံတွေကဆိုလို့ရှိရင် ဒီ email ကနေတွားတယ်နောက်ပြီးတော့ဒီ internet ပေါ်မှာရှိတဲ့ forum တွေအဆင့်တွားတယ်နောက်ပြီးတော့ဒီ blog တွေတွားတယ်နောက်ပြီးတော့ facebook ဒီ social network တွေဆိုလို့ရှိရင်အများကြီးဖြတ်တန်းလာခဲ့ပြီးမှအခုနေထောင်ရောက်လာတယ်ပေါ့နော်ဒီမှာနိုင်ငံကကျတော့ phone တွေဆိုလို့ရှိရင်ကျွန်တော်ကမတိုင်တဲ့အနေထားနဲ့အခု smartphone တွေတန်းရောက်သွားတယ် internet ဆိုလို့ရှိရင်စစ်စစ်ပေါ့နော် internet ဆက်သွယ်ရေးပုံကန်အဆင့်ဆင့်ကနေပြီးတော့ကျွန်တော်တို့ကခုန်တက်ပြီးတော့ email တွေပါတယ်ကနေခုန်တက်ပြီးတော့အခုလို့ရှိရင်ကျွန်တော်တို့ကဒီ social network facebook ကိုပေါ့တန်းရောက်သွားတယ်တန်းရောက်သွားတဲ့အခါမျိုးမှာ digital literacy online literacy ပါနေတာရှိခဲ့တယ်။နောက်ပြီးတော့ကျမတို့တွေအနေနဲ့ဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ media literacy အားနည်းတာရှိခဲ့တယ်။ရှိခဲ့တယ်ဆိုတော့ဒီအားနည်းချက်တွေနဲ့ကျမတို့အပြိုင်ပါးလေးပါထက်ရှိလာလဲဆိုတော့မြို့ပညာတွေကလည်းအရန်ထုံကားလာတယ်။ကျမတို့လက်တမ်းမှာအကုန်လုံးလာနိုင်နေဆိုတော့ပေါ့နော်။ media နဲ့ကျမတို့ကဒီ digital subject များမှုတော့အားနည်းတဲ့အခါမျိုးမှာမြို့ပညာတွေကကိုအရန်မြင်လာတော့ဂျာထဲမှာမလိုက်နိုင်တဲ့အပိုင်းလေးတွေလည်းကျမတို့တွေ့ရတယ်ပေါ့နော်။ဆိုတော့အဲ့ဒီအပိုင်းတွေကြောင့်ကျမတို့အနေနဲ့တခြားနေရာတွေနဲ့မတူတဲ့နည်းပေါ့နော်။ပို့ပြီးတော့ဒီအားနည်းချက်တွေရှိရလို့ခင်ဗျာ။
ဟုတ်အဲ့ဒီအားနည်းချက်တွေပေါ့ခုနပြောတဲ့ဒီကွာဟနေတဲ့အပိုင်းတွေကိုနည်းသွားအောင်ပေါ့နော်အမားတို့လိုမျိုးဒီ IT ပညာကျွမ်းကျင်တဲ့သူတွေအနေနဲ့ဒီ IT ပညာတိုးတက်ရေးလုပ်နေတဲ့သူတွေအနေနဲ့ရောဘာတွေလုပ်နေလဲဘာတွေလုပ်နိုင်မယ်လို့ရောပြောနိုင်ပါလဲရှင
်ဟိုလုပ်လို့ရတဲ့အပိုင်းတွေကတော့ပေါ့နော်အများကြီးပဲရှိတယ်ဥပမာတယောက်ချင်းစီပိုင်းကနေလည်းလုပ်လို့ရတဲ့ဟာတွေရှိတယ်နောက်ပြီးတော့ဒီအဖွဲ့အစည်းပိုင်းတွေကနေလည်းလုပ်ရတဲ့အပိုင်းတွေရှိတယ်နောက်ပြီးတော့ policy level ကနေလည်းလုပ်ရတဲ့အပိုင်းတွေရှိတယ်လေ online ဆုံးရှိတဲ့အနေနဲ့တာဝန်ရှိစွာတာဝန်ပြီးစွာသုံးရမယ်နောက်ပြီးတော့ကိုယ်သုံးတဲ့ platform ကိုလည်းဘယ်လိုသုံးချလို့ရလဲဆိုတာကောင်းကောင်းလေးသိဖို့လည်းလိုအပ်ပါသေးတယ်ရှင
်မြန်မာနိုင်ငံမှာ ICT နည်းပညာကဏ္ဍတိုးတက်လာစေရေးစ조사ဆောင်ရွက်နေတဲ့မီဒီယာအဖွဲ့ကမှုဆောင်ညွှန်ကြားမှုမှတ်ထိုက်ထားအောင်ဖြစ်ပါတယ်။လူမှုကွန်ရက်သုံးနေကြသူတွေအနေနဲ့အွန်လိုင်းပေါ်မှာကိုရေးသားတဲ့အကြောင်းတွေကိုသူတပားမထိခိုက်အောင်ရေးမယ်ဆိုရင်သူတို့စ조사နေကြသလိုငြင်းချမ်းတဲ့အွန်လိုင်းရပ်ဝန်းဖြစ်ပေါ်လာဖို့ကမခက်ခဲဘူးလို့ထင်ပါတယ်ရှင
်။မဆူမြမွန်စီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့တက်တန့်ရောင်သတင်းလွှာဖြစ်တဲ့ကဘာတလွှာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တိုင်းဝိုင်းကသတင်းတူတူတူထွားတွေကိုတင်ပြပေးပါမယ်။မိုက်ဧတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ့ပါကြပါစေ။ဒီတော့တက်တက်အောင်သတင်းလာမှာတော့ American သမ္မတဇနီးမောင်နဲ့အပြိုလူပြိုဘွားချစ်ကျိုးတွေတုံးကအကြောင်းရိုက်ထားတဲ့ရုပ်ရှင်။ပြီးတော့ဖိလစ်ပိုင်နိုင်ငံကိုပြန်လာတဲ့မဲဆက်ကြဝလာရဲ့ခီးဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာတွေကိုကြားကြရမှာပါ။ Now I'm working double time just to be seen for who I am and what I'm capable of.စင်နဲ့ရုပ်ရှင်ပွဲတော်မှာပြနေတဲ့ရုပ်ရှင်ကားတကားကတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့သူ့ရဲ့ဇနီးတို့ပထမဆုံးချိန်တွေ့တာကိုဇက်အင်တီရိုက်ကူထားတဲ့ Southside with you ဆိုတဲ့ရုပ်ရှင်ကားပဲဖြစ်ပါတယ်။ဒီကားမှာမင်းသားပါကာဆော်ယာစ်ကမစ္စတာဘရက်အိုဘားမားမင်းသမီးတီကာဆမ်တာကအဲဒီတော့ကအိုဘားမားနဲ့လက်မထိုက်ရသေးတဲ့မစ်ရှဲရောဘင်ဆန်တို့အနေနဲ့တရုတ်ဆောင်ထားကြပါတယ်။သူတို့နှစ်ယောက်ဟာလုပ်ဖို့ကိုင်းဘက်တွေဖြစ်ကြပြီးတော့1989ခုနှစ်ကရက်စွဲတစ်ခုမှာတော့နှစ်ယောက်အတူအပြင်လဲဖို့ချင်းပြကြပြီးနောက်ချစ်သွားကြတာဖြစ်ပါတယ်။မင်းသားဆော်ယာစ်ကအမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့တရုတ်ဆောင်ချင်နေတာကြပါပြီလို့ဆိုပါတယ
်။ I've been working on the voice for a while I suppose. The voice alone and then the mannerisms overa couple years because people had said
အတန်တူအောင်တော့တော်တော်ကြာကြာကျင့်နေရပါတယ်။သမရရဲ့အပြုတ်မှုလှုပ်ရှားပုံတွေကိုလည်းလိုက်ကျင့်ရတာနှစ်နှစ်လောက်ရှိပါတယ်။လူတွေကလည်းကျွန်တော်ကိုသမရနဲ့တူတယ်လို့ပြောတော့လာမယ့်10နှစ်15နှစ်လောက်အတွင်းမှာသမရအိုဘားမားရဲ့အထုပ်ပတ်တီရုပ်ရှင်ရရင်ငါပါကျင်တယ်လို့စိတ်ကူးထားတာရှိပါတယ်လို့ပြောပါတယ်။ဒါနဲ့ Southside with you ဆိုတဲ့ရုပ်ရှင်စကားရိုက်မယ်လဲကြာရောမင်းသားနေရာမှာပါဖို့ဝင်လျှောက်ကြည့်တာပါလို့ပြောသွားပါတယ်။ရုပ်ရှင်မှာက Mr. Barack Obama နဲ့ Michelle တို့စပြီးတော့ရင်းငယ်နဲ့သောဝိုင်းကာလာတွေကိုအသားပေးထားပြီးတော့တကယ်ထူးခြားတဲ့အရေးချင်းတွေနဲ့သူတို့နှစ်ဦးကိုတာမန်လူတွေကျင်လည်နေတဲ့အနေထားဘက်ကနေပြီးတော့ရိုက်ပြထားပါတယ
် They're just people in Chicago they're just lawyers they just maybe want to do something maybe just want to start a family who knows
သူတို့ကရှီကာဂိုမှာနေကြတဲ့ရှင်းနေတွေပါပဲသူတို့ရဲ့အနာဂတ်တွေအတွက်စိတ်ကူးကြီးကြီးမားမားရှိချင်ရှိမယ်မိသားစုဘဝတစ်ခုတည်ဆောက်ဖို့ရွေးရင်ရွေးမယ်တာမန်လူတွေလိုပဲအိမ်တလုံးဝယ်နိုင်မှု10နှစ်15နှစ်ပတ်စံစုနေခဲ့ကြရတာပါဒီရုပ်ရှင်မှာမင်းသမီးနေရာကနေပါဝင်သရုပ်ဆောင်ထားတဲ့တီကာဆမ်တာကဒီရုပ်ရှင်ရဲ့ထုတ်လုပ်သူလည်းဖြစ်ပါတယ်။သူကဒီကားကိုရိုက်ခုတော့မစ္စတာအိုဘားမားတို့ချစ်သူနေရာဘလို့ချစ်ကျိုးတွေခဲ့ကြလဲမစ္စရဲ့ရဲ့ဇယိုက်ကဘာတွေလဲဒါတွေကိုသိရတာမလို့သိပြီးတော့သဘောကျရပါတယ်။ဒီရုပ်ရှင်ပြတာတဲ့ဆန်တန်ရုပ်ရှင်ပွဲတော်ကတော့ဇန်နဝါရီလ31ရက်နေ့မှာပြီးဆုံးတာဖြစ်ပါတယ်။
ဘရစ်ဆာဆိုတဲ့ Adele ဟာသူ့ရဲ့နောက်ဆုံး Hello တခြင်းနဲ့ဂီတစံချိန်သစ်တွေတင်ပြရင်တင်နေပါတယ်။သူကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ YouTube Online Video စာမျက်နှာမှာကြည့်ရှုတဲ့အခောက်ရေပေါင်းတန်းတစ်ထောင်ကိုအမြန်ဆုံးရောက်တဲ့ Video ဖြစ်တဲ့အစံချိန်တင်သွားတာပါ။ Adele ရဲ့ Hello တခြင်း Video ကကြည့်ရှုသူပေါင်းတန်းတစ်ထောင်ပြည့်သွားပြီလို့ YouTube ကသူ့ရဲ့ Blog မှာဇန်နဝါရီလ22ရက်နေ့ကကြေညာသွားပါတယ်။ကနေဒါဒါရိုက်တာဇာဗီယာဒိုလန်ရိုက်ကူးတဲ့သတင်းဗီဒီယိုကစပြီးတော့ပြသပြီးတော့88ရက်အတွင်းမှာပဲအခုလိုမျိုးစံချိန်တင်သွားတာပါဒီမတိုင်ခင်တုန်းကစံချိန်တင်ထားတဲ့တောင်ကိုရီးယားဆိုတော့ဆိုင်ရဲ့ဂန်နမ်စတိုင်သတင်းကတော့ပြသရဲ့158ရက်မှာကြီးရှုသူပေါင်းတန်းတထောင်ရောက်ပြီးတော့ပထမစံချိန်တင်တာဖြစ်ပါတယ်2014ခုနှစ်နောက်ပိုင်းမှာအခုလိုမျိုးကြီးရှုမှုပေါင်းတန်းတထောင်ရောက်တာတွေပုံများလာပြီးတော့ဒီတန်းတထောင်ကြီးရှုမှုကြော်တဲ့သတင်းဗီဒီယို18ပုံမှာဆိုရင်လေးဘုတ်ကပြီးခဲ့တဲ့နှစ်အတွင်းမှာထွက်တာလို့ဆိုပါတယ်ဒီလိုမျိုးကြီးရှုသူတန်းတထောင်ကြော်တဲ့တခြားသတင်းဗီဒီယိုတွေကတော့ Mero 5အဖွဲ့ရဲ့ Sugar Major Lazer ရဲ့ Lean On Eminem ရဲ့ Love the Way You Live နဲ့ Justin Bieber ရဲ့ Baby သတင်းတို့ဖြစ်ကြပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့မဲဆက်ချာဝလာပြိုင်ပွဲမှာတရက်ဖူဆောင်းသွားတဲ့ဖိလစ်ပိုင်သူမဲဆက်ချာဝလာဇန်နဝါရီလ25ရက်နေ့ကသူ့ရဲ့နိုင်ငံကိုပြန်လာတော့လူတွေထောင်ပေါင်းချီဝမ်းပန်းတသာကြိုဆိုခဲ့ကြပါတယ်။မော်ဒယ်လည်းဖြစ်ရုပ်ရှင်မင်းသမီးလည်းဖြစ်ပြီးတော့အသက်26နှစ်အရွယ်ပီယာအလွန်ဆောင်းဝက်စ်ဘတ်ကအေယာမတရက်ဖူကြီးလိုမျိုးအလှဆင်ထားတဲ့ရင်ပေါ်ကနေပြီးတော့မနီလာမြို့တော်ကိုပတ်ပြီးတော့သူ့ရဲ့ပရိသတ်တွေကိုနှုတ်ဆက်ခဲ့တာ
ပါ။ Champagne we're very proud as a Filipino de banga sabi nga natin diba confidently beautiful with a heart
tomorrow may set jaw la yan go la da ba tu ga jamaro nai ngan twet goun saung ma be lo tu ko jo de tu ri de ga christian utiliano ga pya ba de
she got the chance to go here para ikut animal supporters nya i hope
now ban lo ta christmas sina ga le jamaro tu twet tei pyo goun yu ba de tu jo sa ya jo le nat ba de tarapu saung nai ga ya ba be lo pya ba de ไอ้ปลี่ยนยอกลาได้ญามาเว้ยเมเซจาวลาวอสบัสก็ตมราเบเนโนอควิโนตะตะเนี่ยตุ้ยส่งแก้ดโลตู้เยอามิมูด้วยอะแทลลุดอกาฉีเมเนี่ยสุดะสิกก็เลยเล็กขันยาอยู่แก่บาเมสวอชบัสฮาเมเซจาวลายวยเว้ยมาอคันนาตินเสร็จตูกาหมายื่นจินญาโลดุติยะเนียเว้ยยาเรสุปิรอมาตูกะตะเก้เมเซจาวลาตะระพูโกซ้องตูบาโลน้อมมาเปลี่ยนปิรอจินญาขันยานาဖြစ်ပါတယ်ရှင် Facebook လူမှုကွန်ရက်ကိုစတင်တည်ထောင်သူလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့ Mark Zuckerberg တယောက်သမီးလေးရလို့အပျော်ကြီးပျော်နေပြီးတော့အခုတော့သူ့ရဲ့နှစ်လသမီးလေးကိုရေကူးတင်ပေးတဲ့ပုံကိုအင်တာနက်မှာတင်လိုက်ပါတယ်။တခြားနေရာမှာတော့မဟုတ်ပါဘူး။သူ့ရဲ့ Facebook အစာမျက်နှာမှာပါ။အသက်32နှစ်အရွယ် Mark Zuckerberg ဟာဇနီးတဲ့ Priscilla Chan နဲ့သမီးလေး Maxima ကို2015ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာဖွားမြင်တာဖြစ်ပါတယ်။ဒီလိုမျိုးဖိဖိ Zuckerberg ကသူ့ရဲ့သမီးလေးကိုဂုဏ်ယူပြီးတော့ကြွားတာဒါပထမဦးဆုံးချိန်တော့လည်းမဟုတ်ပါဘူးနော်။သမီးလေး Maxima မွေးကလေးကတပ်ပုံတွေခဏခဏတင်တာပါ။သူတို့ကသမီးလေးမွေးတဲ့အထိတ်အမှတ်အနေနဲ့လဲသူတို့ရဲ့ Facebook အစု share 69ရာခိုင်နှုန်းလက်ရှိပေါင်စင်းနဲ့တန်4500တန်မိုးရှိရဲ့ share ကိုမှတည်ပြီးတော့ပိုကောင်းတဲ့ပညာရေးနဲ့ကျန်းမာရေးစနစ်တွေဖြစ်ထွန်းဖို့ကူညီတဲ့ပရာဟိတအဖွဲ့တစ်ခုတည်ထောင်ထားပါတယ်ရှင်ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
စတဲ့ရောင်တည်င်းလောက်နားဆင်ကြရတာပါအခုတော့သူယုံကြည်ရအစီအစဉ်ရဲ့အလှပါခုရပသူယုံကြည်ရအစီအစဉ်မှာ VOA သောရရှင်တူဖြစ်တဲ့မကွေးတိုင်းရင်းနှံချောင်းမြွနယ်တစ်ဖြူပင်ကျေးရွာကဦးတထဝင်းကသူပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကျွန်တော်ယုံကြည်အောင်ပြောချင်တာကတော့ရက်ကြီးတွေမှာရှိရဲ့လူငယ်တွေအနေနဲ့ပေါ့နော်2016နှစ်စံပိုင်းကနေပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အန်ဒီပါတီကနေပြီးတော့အစိုးရဖြစ်တော်မှအချိန်မှာရက်ကြီးမှာရှိရဲ့လူငယ်တွေအနေနဲ့နိုင်ငံကြီးကိုပုံမို့ပြီးတော့စိတ်ဝင်စားဖို့နောက်တစ်ချက်ကကိုယ့်ရဲ့ကိုယ့်ရွာမှာရှိရဲ့လူငယ်လေးတွေနဲ့ပေါင်းဖက်ပြီးတော့ရက်ရွာရဲ့ကောင်းကျိုးကို ဆရာလူတွေနဲ့အတူပူးပေါင်းပြီးတော့လှုပ်ဆောင်ကြဖို့ဒီလိုမျိုးလူငယ်တွေအနေနဲ့ကိုယ့်ရဲ့ကိုယ့်ရဲ့မှာရှိရဲ့တန်းကြီးရဲ့ကောင်းကျိုးပထမတော့ဆရာရဲ့ကောင်းကျိုးအများရဲ့ကောင်းကျိုးလှုပ်ဆောင်နိုင်မှကျွန်တော်တို့နိုင်ငံနေတော့ဒီလိုပဲဒီလမ်းကြောင်းပေါ်တရားဥပဒေစိုးမိုးရေးဆိုတဲ့လမ်းကြောင်းပေါ်အထင်မှားကြောင်းနိုင်မှာပါလူငယ်တွေအနေနဲ့နိုင်ငံကြီးကိုစိတ်ဝင်စားဘူးနားမလည်ဘူးမလူကျိုးကျုံပြုနေနေဆိုရင်အစိုးရအပြောင်းလဲဘလောက်ပဲပြောင်းပြောင်းအပေါ်ပန်းရတာပြောင်းမှဖြစ်ပြီးတော့အောက်ခြေလူတို့အနေနဲ့ဘလို့မှမပြောင်းနိုင်ပါဘူးဒါကြောင့်မလို့လူငယ်တွေအနေနဲ့ရက်ကြီးမှရှိတဲ့လူငယ်တွေအနေနဲ့နိုင်ငံကြီးကိုစိတ်ဝင်စားဖို့တရားဥပဒေစိုးမိုးရေးမှာလည်းတတိနားလေတဲ့ပညာရှင်တွေနဲ့အတူပူးပေါင်းပြီးတော့ရည်ရွာမှာရှိတဲ့မတရားမှုတွေမမှန်ကန်မှုတွေကိုအဖက်ဖက်ကနေပြီးတော့ယုံရင်ပျက်စီးနေတဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံတော်ကိုနောက်တစ်ချက်ကအထူးသဖြင့်ကြီးလက်ဒီမှာတရားဥပဒေစိုးမိုးရေးဆိုတာလူငယ်တွေနဲ့အထူးသဖြင့်အန်ဒီပါတီဝင်တွေနဲ့ကျွန်တော်တို့နိုင်ငံမှာအောက်ခြေလူတွေနဲ့အတူလူငယ်တွေအခန်းကဏ္ဍအနေနဲ့အတူလက်ကျဲပူးပေါင်းပါဝင်မှသာလေကျွန်တော်တို့နိုင်ငံကဂျန်ဒူညီမြအခွင့်ရောတရားဥပဒေစိုးမိုးရောတရားဥပဒေစိုးမိုးရေးမှာပါအထောက်အကူအများကြီးနဲ့ねလို့ကျွန်တော်ကတော့ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့တည်င်းချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင
်စီးရီးယားဆွမ်းအားနဲ့အတိုက်ခံကိုယ်စားလှယ်တွေကဂျနီဗာကစီးရီးယားညီချင်းဆွေးနွေးပွဲတက်ရောက်နေကြပေမဲ့ဒီအပြည့်အဝပြောဆိုဆွေးနွေးတာမျိုးမရှိသေးတာကြောင့်ဒီဆွေးနွေးပွဲလမ်းကြောင်းမှန်ပေါ်ဆက်ရှိနေဖို့ကုလကိုယ်စားလှယ်စတဖန်ဒီမစ္စထရာကကြိုးစားနေပါတယ်ဒီကနေ့နေ့လယ်ပိုင်းမှာစီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့နဲ့ကုလအထူးကိုယ်စားလှယ်တွေ့ဆုံမဲ့အစည်းအဝေးကိုရွှေ့ဆိုင်ထားတယ်လို့လည်းကုလအရာရှိတွေကပြောပါတယ်လေကြောင်းတိုက်ခိုက်မှုရပ်ဆဲဖို့တောင်းဆိုထားတာနဲ့သဘောနီထိန်းချုပ်ထားတဲ့နေမီကဒုက္ခသည်တွေအတွက်အကူအညီပေးရေးကိုခွင့်ပြုဖို့တောင်းဆိုထားတာတွေနဲ့ပတ်သက်ပြီးကုလလူခွင့်ရေးအထူးကိုယ်စားလှယ်စီကအပြုသဘောဆောင်တဲ့တုံ့ပြန်မှုရတယ်လို့အတိုက်ခံပြောခွင့်ရကဒီကနေ့ပြောဆိုလိုက်ပါတယ်အစိုးရရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအရတားတွေတည်ဆုံမှုရှိတယ်လို့အတိုက်ခံတွေဘက်ကပြောဆိုထားတာပါခင်ဗျာပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့ဒီကနေ့မှလွှတ်တော်တက်ရောက်နိုင်တဲ့အပေါ်ဂွန်ယူကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အခုလိုတမိုင်းဝင်နေရမျိုးရရှိအောင်ဆောင်ကျဉ်နိုင်ခဲ့တဲ့ဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လည်းအမေရိကန်တန်ရုံအနေနဲ့ဂုဏ်ပြုကြောင်းနဲ့နိုင်ငံတော်ဝန်ဒီမိုကရေစီစနစ်မြင့်တင်နိုင်ရေးလွှတ်တော်အမတ်တွေကိုဆက်လက်ထောက်ခံအားပေးကူညီသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာကနေဒါတန်ရုံကလည်းလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီမိုကရေစီပေါ်ဆောင်ရေးအမှန်တကယ်အကောင့်ထဲပေါ်လာအောင်ဆောင်ရွက်နိုင်ဖို့ဆန္ဒပြုကြောင်းကြေညာချက်ထုတ်ပြန်ပါတယ်ဒါပြင်ငြိမ်းချမ်းတဲ့ဒီမိုကရက်တစ်ပြည်ထောင်စုကြီးပေါ်ပေါက်လာအောင်ဆောင်ရွက်မယ်အစိုးရတဲ့အတူကူညီဆောင်ရွက်သွားဖို့ကလည်းမျှော်လင့်ထားကြောင်းကနေဒါတန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါရခင်ဗျာ Zika virus ကူးစက်ပြန့်ပွားမှုအခြေအနေနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်ကြေညာဖို့တင်းတင်းဆိုတဲ့ဆုံးဖြတ်ချက်ချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဂျနီဗာမှာဒီကနေ့အစည်းအဝေးကျင်းပဖို့ရှိနေပါတယ်2013ခုနှစ်ကအနောက်အာဖရိကမှာဖြစ်သွားတဲ့လူသေဆေးလောက်တဲ့အီဘိုလာရောဂါနဲ့ပတ်သက်လို့တုံ့ပြန်ဆောင်ရွက်မှုနောက်နေခဲ့တာကြောင့်ကုလသမဂ္ဂအေဂျင်စီအနေနဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ဒီတစ်ခါမှာတော့ဒီချင်းကားတဆင့်ဖြစ်ပွားတဲ့ရောဂါအတွက်အထူးတလဲတုံ့ပြန်ဆောင်ရွက်နေကြပါတယ်။ Zika virus ကြောင့်မွေးရပါချိုးရည်မှုတွေနဲ့ကလေးတွေမွေးလာတယ်ဆိုပြီးတန်တရားရှိနေကြတဲ့တောင်အမေရိကတိုက်မှာဒီရောဂါပိုးခက်မြမြန်ကူးစက်ပြန့်နှံ့နေတယ်လို့ WHO ကပြောပါရခင်ဗျာ။ပြည်နယ်နိုင်ငံဟိုချီမင်းမြို့ဟာတမိုင်းမှာအသက်အရွယ်ကြီးရင်သူတွေအလင်းအမြန်ဆုံးနဲ့တိုးပွားလာနေတဲ့နေရာဖြစ်နေပါတယ်။ကမ္ဘာပေါ်မှာအသက်အရွယ်ကြီးရင်သူတွေရာဂိုင်းနှုန်းအားဖြင့်အများဆုံးရှိနေတဲ့နေရာတွေဟာဂျပန်နဲ့ဖင်လန်နိုင်ငံတွေလို့ထင်ထားကြသူတွေအတွက်ဒီသတင်းဟာအံ့အားတင်စရာကောင်းနေတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်ကညင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့နာရှွမ်ကလီဖြစ်ပါတယ်ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဗီအိုကလည်းခုထုတ်လွှင့်ပေးတဲ့တနအိစားအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းဒိုမီတာ30နဲ့50တို့ကလည်းပြန်ပြီးထုတ်လွှင့်ပေးသွားမှာပါဗီအိုကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.